ကျွန်တော်တို့မနေ့တုန်းကအာခံဒုက္ခဘဝင်ပြီးသွားပြီเนาะပြီးသွားပြီဆိုတဲ့အပြင်ကျွန်တော်တို့မနေ့ကအချိန်ကျန်တဲ့နေရာလေးမှာတော်တော်လဲလဲပြီးအောင်ဆိုပြီးတော့ပုပ်ကိုအပြားကျက်လိုက်တယ်เนาะပုပ်ကိုအပြားလေးရသွားပြီနောက်ပြီးတော့ဘုံပုပ်ကိုရတယ်လေကျွန်တော်တို့ရသွားပြီအဲ့တော့အဲ့ဒီဘုံပုပ်ကိုရမှာမှာကိုကျွန်တော်တို့ပုထုဇဉ်ကြီးသာရှိသောဘုံလို့ပြောရင်ပုထုဇဉ်ကြီးသာရှိတဲ့ဘုံအရိယာတွေလုံးဝမရတဲ့ဘုံဆိုဘယ်ဘုံဖြစ်မလဲအပယ်လေးဘုံရဲ့အတင်ရဲ့အပယ်လေးဘုံမှာဘယ်ပုထုဇဉ်ပဲရှိလဲဇင်ဟုတ်ပြီအတင်ရဲ့သက်ဘုံမှာဘယ်ပုထုဇဉ်ပဲရှိဒါသိရမယ်နော်ဒါတစ်ချက်ပုထုဇဉ်ကြီးသာရှိသောဘုံဆိုရင်အဲ့ဒီငါးဘုံအဲ့ဒီမှာမှပုထုဇဉ်တွေကိုကျမတို့ကရွေးပြောကြည့်မယ်ဆိုရင်ဒုက္ခတိအာဟိပုထုဇဉ်ရှိတဲ့ဘုံသည်အပယ်လေးဘုံကလွဲလို့ဘယ်မှာမှမရှိဘူးဒါတစ်ချက်သိရမယ်ဟုတ်ပြီနော်ဒုက္ခတိအာဟိပုထုဇဉ်ဆိုလို့ရှိရင်နော်လူဘုံရဲ့သတုမဟာရိဘုံရဲ့အတင်ညတ်ဘုံရဲ့ဆိုသုံးဘုံရှိတယ်ဒါဆိုနည်းနည်းလေးတိုးပြီးတော့ကိုယ့်အကိုစာလဲရပြီဆိုစဉ်းစားကြည့်အောင်ဒွေပုထုဇဉ်ရှိတဲ့ဘုံသည်ဘယ်ဘုံမှာပဲရှိလဲကာမတုဂရီခုနှစ်ဘုံဆိုတော့ကာမတုဂရီခုနှစ်ဘုံဆိုတဲ့စာကြီးပဲမြင်နေတခါလေဖောက်မမြင်ဘူးဒါဆိုရင်ဒွိယိပုဂ္ဂိုလ်ဒွိယိပုထုဇဉ်ပုဂ္ဂိုလ်ရှိတာဒီလူဘုံမှာရှိတယ်နတ်ဘုံမှာပဲရှိတယ်ဒါဆိုရင်ဒွိယိပုထုဇဉ်ပုဂ္ဂိုလ်ဒီလူနဲ့နတ်မှာပဲဖြစ်နိုင်တယ်ဆိုတာသိရမယ်ဟုတ်ပြီနော်နောက်တစ်ချက်စဉ်းစားအောင်တိဟိပုထုဇဉ်ရှိရာဘုံဆိုတာမနေ့ကကြက်ပြီးသားတိပုထုဇဉ်ရှိရာဘုံဒီဘယ်ဘုံနေမှာရှိနိုင်လဲကာမတုဂရီခုနှစ်ဘုံရဲ့ဒါဆိုရင်20နဲ့တဘုံဒါသိပြီးသားဒါဟိုကျမတို့ကဘုံနေနဲ့မမြင်ပဲနဲ့ပုံကိုနေနဲ့နည်းနည်းလေးစဉ်းစားကြည့်ရင်တိပုထုဇဉ်ရှိရာဘုံသည်လူတွေနေတဲ့ဘုံမှာရှိနိုင်တယ်နတ်တွေမှာလည်းရှိနိုင်တယ်ပြမမှာလည်းရှိနိုင်ဘယ်ပြမမှာရှိတယ်လဲဆိုတာတစ်ခါထက်စင်ရူပ16ဘုံရှိတဲ့အထဲမှာတိပုထုဇဉ်ရှိတာသည်ဝေယဘုံတိုင်အောင်10ဘုံဟုတ်လားနောက်တစ်ချက်ကျမတို့စဉ်းစားရင်ဟလာရူပ16ဘုံရှိတဲ့နေရာမှာဝေယဘုံတိုင်အောင်10ဘုံမှာပဲရှိတယ်အတ္တညတ္တမှာလည်းမရှိနိုင်သလိုသုဒ္ဓဝါဒ၅ဘုံမှာလည်းမရှိနိုင်ဟုတ်လားရှင်နောက်တစ်ချက်ကျမတို့စဉ်းစားရင်အရူပ၄ဘုံမှာလည်းတိယပုထုဇဉ်ရှိနိုင်တယ်ဆိုတော့တိယပုထုဇဉ်ဆိုတဲ့ပုဂ္ဂိုလ်သည်လူမှာလည်းရှိနိုင်တယ်နတ်မှာလည်းရှိနိုင်တယ်ဗြဟ္မာမှာလည်းရှိနိုင်တယ်ဟုတ်လားအဲ့တော့နည်းနည်းတစ်ခါထပ်ပြီးတော့စဉ်းစားရင်ဗြဟ္မာမှာလည်းယုတ်ကောဏံရောရှိတဲ့ဗြမာလို့ပြောလို့ရှိရင်ယုတ်ကောဏံရောရှိတဲ့ဗြမာယုတ်သက်သက်ရှိတဲ့ဗြမာနန်ကြီးသက်သက်ရှိတဲ့ဗြမာရောမရှိဘူးလားကျွန်တော်တို့ဒါဘုံပိုင်းနဲ့ပါနည်းနည်း join ထားတဲ့သဘောပေါ့နော်ဗြမာဘုံက20ရှိတယ်ဗြမာဘုံ20မှာယုတ်ကြီးသက်သက်ရှိတဲ့ဗြမာဘုံဆိုတာအတိညတ်ဘုံနန်ကြီးသက်သက်ရှိတဲ့ဗြမာဘုံကတော့အတ္တညတ္တနဲ့အရူပ၄ဘုံဆိုတော့၅ဘုံရှိပြီ။မြမဘုံက20ရှိတာနော်။ဟုတ်လား။ဟုတ်ရဲ့လား။ဒါဆိုလို့ရှိရင်ယုတ်ကောဏံရောရှိတဲ့မြမဘုံဆိုတာ15ဘုံပေါ့။ဘယ်ဘုံလဲဆိုရင်ဝေဟဘုံတိုင်အောင်10ဘုံရဲ့သုဒ္ဓဝါဒ5ဘုံ။နည်းနည်းကျမနဲ့စာပြန်လို့အောင်နည်းနည်းတချို့အာယုံကမမိနေဘူး။ဟုတ်ပြီနော်။မြမဘုံပေါင်း20ရှိတယ်။မြမဘုံ20မှာယုတ်ကြီးတက်တက်ရှိတဲ့မြမဘုံကနံကြီးတက်တက်ရှိတဲ့မြမဘုံကရုပ်ကောနံရောရှိတာကဝေယဘုတ္တအောင်ဆေဘုံရဲ့သုဒ္ဓဝါဒ၅ဘုံ။ဒါဆံမေးပွဲမှာအဲ့ဒီမြမဘုံကြီးပဲလဲဆွဲထုတ်ပြီးတော့မေးနိုင်တာပေါ့နော်။တနည်းမှတော့မမေးဘူးသေးဘူး။ဒါပေမဲ့ကိုကစာရရင်စဉ်းစားတတ်သွားလိမ့်မယ်။ကျွန်တော်တော့မေးခွန်းဟောင်းနေတဲ့မှာဒီပုံစံမျိုးမတွေ့ဘူးသေးဘူး။ဒါဆိုရင်ကျွန်မနည်းနည်းပြန်နှွေးမယ်။မြမဘုံပေါင်း20ရှိရဝေယုတ်ကြီးတက်တက်ရှိသောမြမဘုံမှာအာနိယဘုံနန်းကြီးတက်တက်ရှိတဲ့မြမဘုံမှာအာရပါတိဘုံဒါဆိုရင်5ဘုံရှိနေရင်20ဆိုတော့15ဘုံကျန်မှာပေါ့အဲ့ဒီ15ဘုံကဝေယဘုံတိုင်အောင်10ဘုံရဲ့အရာဒီယုတ်ကောနန်ရောရှိတဲ့မြမဘုံဟုတ်လားရှင်အဲ့တော့အဲ့ဒီမှာမှအတိညတ်ဆိုတဲ့ဗြဟ္မဘုံ20မှာယုတ်ကြီးတက်တက်ရှိတဲ့အတိညတ်ဘုံမှာဘယ်ပုဂ္ဂိုလ်ပဲရနိုင်လဲ သူကတိအာဟိပုထုစေမေရနိုင်တယ်ဟုတ်လားရှင်နန်းကြီးတက်တက်ရှိတဲ့အရူပလေးပုံမှာပုထုစေမေမေးမှာနော်ဘယ်ပုထုစေမေရှိလဲတိဟိပုထုစေမေရှိတယ်ဟုတ်လားရှင်ယုတ်ကောနံရောရှိတဲ့ကျန်တဲ့15ပုံမှာပုထုစေရှိတဲ့ဘုံကဘယ်ဘုံလဲဝေယဘုံစေဘုံအဲ့ဒီဝေယဘုံတိုင်အောင်စေဘုံမှာရှိတဲ့ပုထုဇဉ်ကလည်းမြမဘုံဖြစ်တဲ့အတွေ့ပုထုဇဉ်ပုဂ္ဂိုလ်၄ယောက်ထဲကတိရိပ်ကြီးပဲဖြစ်ရမယ်ဆိုတဲ့ idea ဝင်ရဒါဆိုရင်သုဒ္ဓဝါဒ၅ဘုံကတော့အရိယာကြီးပဲရှိတဲ့ဘုံဖြစ်သွားပြီပေါ့ဟုတ်လားရှင်ဒီထီရောမြင်လားကျမတို့က30ဘုံ31ဘုံကြီးပဲခြုံခြုံပြီးတော့ကြည့်နေကြဆိုရင်ဟိုစာအလွတ်ရနေ31ဘုံမှာပုထုဇဉ်ကြီးသာရှိသောဘုံဆိုကျမတို့က understood သိနေပြီ၅ဘုံပဲလေးဘုံနဲ့အတိညာတ်ဘုံဒါခြုံညင်ပြီးသားအရိယာကြီးသာရှိသောဘုံဆိုသုဒ္ဓဝါဒ၅ဘုံကျမတို့ကဖြေလိုက်ပြန်ရောအဲ့တော့ယုတ်ကောနံရော sorry ပုထုဇဉ်ရောအရိယာရောရှိတဲ့ဘုံဆိုဟိုမှာ၅ဘုံဒီက၅ဘုံဆို10ဘုံဖြစ်နေပြီဆိုတော့ဟလာပုထုဇဉ်ရောအရိယာရောရှိတဲ့ဘုံဆို21ဘုံကျမတို့ဖြေနေကြဟုတ်လားဘယ်21ဘုံလဲလို့ကြည့်လိုက်ရင်ကာမတုဂတိ9ဘုံဝေယဘုံတိုင်အောင်10ဘုံ4ဘုံဟုတ်တယ်လားအဲ့ဒီလိုဖြေနေကြမှာကျမတို့က31ဘုံလုံးမဟုတ်ဘဲနဲ့ကျမတို့ကဗြဟ္မဘုံကြီးပဲဆွဲထုတ်လိုက်ရင်ဓမ္မမိတ်ဆွေတို့မြင်နေရမှာနားလည်ရင်ဖြေတတ်တယ်ဗြဟ္မဘုံ20ရှိရဝဲပုထုဇဉ်ကြီးသာရှိသောဗြဟ္မဘုံအတိညတ်ဘုံဟုတ်ဘူးလားပြောင်းသွားပြီခဏဟုတ်လားအရိယာကြီးသာရှိသောဗြဟ္မဘုံပုထုဇဉ်ရောအရိယာရောရှိတဲ့ဗြဟ္မဘုံဒီပုံစံထွက်လာလို့ရောမရဘူးလားဒါစာအဲ့လိုဖြတ်ဖြတ်ပြီးတော့ကြည့်ရမယ်ကဲအဲ့တော့ဗြဟ္မဘုံ20တစ်ချက်ပြီးသွားရင်ကာမ17ဘုံပြောကြည့်ရအောင်ကာမ17ဘုံရှိရဝဲပုထုဇဉ်ကြီးသာရှိသောကာမဘုံဟုတ်လားအရိယာကြီးသာရှိသောကာမဘုံမရှိဘူးပုထုဇဉ်ရောအရိယာရောရှိတဲ့ကာမဘုံပါဖြည့်ခြင်းနေလို့လေကာမ17ဘုံနဲ့ရှိတာမြင်လားအဲ့ဒီလိုလေးတွေဖောက်မေးရင်တော့ကြာကြောင်သွားမှာဆိုလို့ပါကဲနည်းနည်းပြန်လေးကြည့်ကြအောင်ဆိုကာမ17ဘုံရှိရဝဲမလိုက်မရေးနဲ့ခေါင်းထဲပဲထည့်လိုက်အလိုက်ရေးလို့ရှင်အလောက်ကနှလုံးတော့တာဟုတ်တယ်လားကာမ17ဘုံရှိရဝဲပုထုဇဉ်ကြီးသာရှိသောကာမဘုံအပယ်လေးဘုံမှာရှိသောပုထုဇဉ်မှာဟုတ်တယ်ဒါပဲတစ်မျိုးပဲပေါ့ဟုတ်တယ်လားပြီးရင်ပုထုအရိယာကြီးသာရှိသောကာမဘုံမရှိဘူးဟုတ်လားအရိယာကာမ17ဘုံမှာအရိယာကြီးပဲရှိတဲ့ကာမဘုံဆိုတာမရှိဘူးဟုတ်လားအဲပုထုဇဉ်ရောအရိယာရောရှိတဲ့ကာမဘုံအဲ့ဒီကာမတုဂရိ9ဘုံဒေဂမလူဘုံမှာပုထုဇဉ်ရောအရိယာရောရှိတဲ့ဆိုဟုတ်လားဒါဆိုရင်လူဘုံနဲ့ရှိသောပုထုဇဉ်ပုဂ္ဂိုလ်မှာပုထုဇဉ်ပဲကျွန်မမေးတာလေဟုတ်တယ်လားကလူဘုံမှာရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်မှာအရိယာမှာအရိယာပုဂ္ဂိုလ်ရှိရလို့ဒါဆိုရင်လူဘုံဒီပုထုဇဉ်ရောအရိယာရောရှိတဲ့နေရာမှာပုဂ္ဂိုလ်12ယောက်ထဲကပုထုဇဉ်ပုဂ္ဂိုလ်4ယောက်ထဲက3ယောက်အရိယာပုဂ္ဂိုလ်တဲကရှိရလို့ပေါင်းလိုက်တော့17ယောက်ဟုတ်လားကာမတုဂရိ9ဘုံကပုထုဇဉ်ရောအရိယာရောရှိတယ်ဆိုစာဘလို့ကြည်လဲဆိုအခုခြေပေးတာပါနော်မင်းကနေရပုစကဆရာတော်တွေအလိုကြလာမှာပေါ့စတုမဟာရိဘုံမှာနှစ်ပြေ6ထပ်ရှိရဝဲစတုမဟာရိကပုထုဇဉ်ရောအရိယာရှိတယ်လို့ကျွန်တော်တို့ပြောပြီးပြီဆိုစတုမဟာရိဘုံ၌ရှိအပ်သောပုထုဇဉ်ပုဂ္ဂိုလ်မှာအရိယာပုဂ္ဂိုလ်မှာရှိရလို့ဆိုတော့သူလဲ17ယောက်အထက်နှပ်ပြီး၅ဌက်၌ရရှိနိုင်သောပုထုဇဉ်ပုဂ္ဂိုလ်မှာအရိယာပုဂ္ဂိုလ်မှာ ရှိရောလုံးဒါဆိုရင်ကျမတို့ကကြည်လန်ရင်ဘုဒ္ဓဇင်ရောအရိယာရောရှိတဲ့ကာမဘုံဆိုကာမတုဂရိခုနှစ်ဘုံမှာလူဘုံမှာပုဂ္ဂိုလ်12ယောက်ထဲက17ယောက်စတုမဟာရေဘုံမှာ12ယောက်ထဲက17ယောက်အထက်နဲ့ပြီး5ထက်က10ယောက်အဲ့ဒီရတဲ့10ယောက်ကဘုဒ္ဓဇင်တွေကဆိုရင်ဒွိဟိဘုဒ္ဓဇင်ရဲ့တိဟိဘုဒ္ဓဇင်ရဲ့အရိယာက10ယောက်ကာမ17ဘုံရှိရာဝဲဒုက္ခတိအာဟိပုထုဇဉ်ရနိုင်သောကာမဘုံမေးခြင်းတလို့မေးမှာနော်ဒုက္ခတိအာဟိပုဂ္ဂိုလ်ရနိုင်သောကာမဘုံကာမဘုံဆိုတော့ဘယ်နဲ့အတိညာတ္တကြီးကပါလာတာတို့ဟဟလာကာမ17ဘုံရှိရာဝေဒုက္ခတိအာဟိပုဂ္ဂိုလ်ရနိုင်သောကာမဘုံမှာဘယ်ဒီမရက်ရက်လိုက်တော့အသံစတုမဟာရိဘုံဆိုနောက်ထပ်ကထည့်ခြင်းနေသေးတယ်ဒွိဟိပုထုဇဉ်ပုဂ္ဂိုလ်ရှိနိုင်ရာရနိုင်ရာကာမဘုံမှာ
စတုမဟာရိဘုံ
အဲဒါဆိုပေါင်းပြောလိုက်ပါလားယေလူဘုံရဲ့နတ်ပြည်6ထက်လို့ပြောလိုက်ပါလားလူဘုံရဲ့ဒါဆိုရင်ဒွိဟိပုထုဇဉ်ရှိနိုင်တာဒီလူဘုံမှာလည်းရှိနိုင်တယ်မြပြေ၆ထဲမှာလေတိဟိဘုဒ္ဓဇင်ရှိရာကာမဘုံမှာလူဘုံရဲ့နတ်ပြည်၆ထဲဆိုတော့ကာမတုဂရိ9ဘုံမယ်ဟုတ်လားမဲ့ပုဂ္ဂိုလ်၄ယောက်ရှိနိုင်ရာကာမဘုံမှာကာမတုဂရိ9ဘုံဟုတ်လားဖို့ပုဂ္ဂိုလ်၄ယောက်ရှိနိုင်ရာကာမဘုံမှာ
ကာမတုဂရိ
9
ဘ
ုံအဲ့ဒီလိုသွားလို့ရှိရင်ဆရာတော်တွေဘယ်မေးခွန်းလာလာကျမတို့ဖြေနိုင်ပြီပေါ့ဟုတ်တယ်လားဒါကျမတို့က revision အနေမှာစာချက်ဖို့ဟာအချိန်မပေးနိုင်ဘူးလေမေးခွန်းသဘောသိအောင်မယ်ဆိုအခုဓမ္မမိတ်ဆွေတို့ကဟိုကန့်ကောင်းတာတစ်နှစ်ကျမသင်ခဲ့သမျှတွေထဲမှာတစ်ခါမှအဲ့လိုစာချက်ပေးတဲ့နှစ်မရှိဘူးเนาะအဲ့ဒါဓမ္မမိတ်ဆွေတို့က share ကန့်ကောင်းသောသူတွေကြီးပဲဟုတ်လားเนาะအဲ့တော့ဒါလေးကိုမှတ်ထားပြီးတော့စာကိုကြက်တဲ့အခါမှာခုနအမြင်လေးပါပြောင်းပြီးတော့ကြက်သွားရင်30နဲ့တပုံရှိတဲ့အထဲမှာဒုက္ခတိအာဟိပုထုဇဉ်ရှိနိုင်ရာဘုံသည်အပယ်လေးဘုံကလွဲ၍မရတော့ဘူးနားလည်ပြီဒါကြောင့်အပယ်လေးဘုံမှာမိကုန်းနေလာတော့မှာအပယ်လေးဘုံမှာအရိယာတွေရှိနိုင်လားရှိနိုင်ဘူးဒါဆိုရင်ငရဲမှာအရိယာမရှိတလို့တရစ္ဆန်နေမှာလဲအရိယာပြိတ္တာသူရကဲမှာလဲဘာကြောင့်လဲဒုက္ခတိအာဟိပုဂ္ဂိုလ်တို့သည်ဇံငောရနိုင်လားမက်ဖို့လဲမရနိုင်ဘူးတရစ္ဆန်นี่ဇံရအောင်မကြည့်နိုင်ဘူးဓမ္မမိတ်ဆွေများဒါမြင်လိုက်ရမယ်ပြီးရင်ကျမတို့လူဘုံမှာပုထုဇဉ်ပုဂ္ဂိုလ်၃ယောက်စလုံးရှိတယ်လူမာမတုဂရိအာဟိလူဆိုတဲ့လူချိုးလူကန်းနေမွေးတွေကချိုးကန်းဆွမ်းလာတဲ့သူတွေညင်မမီတဲ့ခလေးတွေကိုယ်လက်ငါမပြည့်စုံသူတွေရှိလားမရှိဘူးလားရှိနိုင်တယ်နောက်တစ်ခါညံမရှိတဲ့လူကောင်းနေညံရှိတဲ့လူကောင်းနေအဲ့ဒီညာရှိတဲ့လူကောင်းကမှဇံရတဲ့လူတွေမက်ဖို့ရတဲ့လူတွေဖြစ်နိုင်တဲ့အတွက်လူပုံမှာပုဂ္ဂိုလ်17ယောက်လုံးပုဂ္ဂိုလ်12ယောက်ထဲမှာ12ယောက်လုံးရှိသောပုံမရှိဘဲနဲ့17ယောက်ရှိသောပုံသည်အများဆုံးရသောပုံဖြစ်လာတယ်။နတ်ပြည်6ထက်ရှိတဲ့အထဲမှာလဲစတုမာရေပုံမှာလဲဒီသဘောပဲဆိုတဲ့အတွက်သူလဲ17ယောက်ပဲအထက်နတ်ပြည်မှာတော့လေစတုဂရိအာဟိနတ်မရှိဘူးဒွိဟိနတ်တော့ရှိမယ်ဒါကြောင့်နတ်ဒီမှာလဲနတ်တိုင်းလဲဇံမရနိုင်ဘူး။ဘာလို့လဲ?ဒွိဟိတ်နတ်တွေရှိလားမရှိဘူးလား?တိဟိတ်နတ်တွေရောဇံရနိုင်တဲ့နတ်တွေရှိတယ်လို့အရိယာဖြစ်နိုင်တဲ့နတ်တွေရောရှိပါတယ်။ဒါကြောင့်အထက်နတ်ပြည်ငါးထက်မှာပုပ်ကို10ယောက်တိတိရတယ်။10ယောက်တိတိရတယ်။ဟုတ်ပြီနော်။ကဲနောက်တစ်ခုကျမတို့ပထမဇံ3ပုံ၊ဒုတိယဇံ3ပုံတတိယဇံ3ဘုံဝေဟဖို့တိုင်အောင်10ဘုံမှာဆိုရင်တော့ပုထုဇဉ်ပုဂ္ဂိုလ်4ယောက်ထဲကမြမာတွေဖြစ်နေတဲ့အတွက်တိဟိတ်အဲ့ဒါဇံရကြီးပဲအဲ့ဒီဇံရတဲ့တိဟိတ်မြမာတို့သည်ဆက်လက်ပြီးတော့စ조사ရင်ဖျားဆုံးမှဆိုတဲ့အဘိဓမ္မာဝိပဿနာတရားတွေနဲ့တွေ့ပြီးဆိုရင်တော့အဲ့ဒီဝေဟဖို့တိုင်အောင်10ဘုံကဇံရတဲ့မြမာတွေအကုန်လုံးသည်အရိယာ6ယောက်ကိုကူးနိုင်တဲ့အတွက်ပုဂ္ဂိုလ်900ဘုံ၌90ဆိုတဲ့အတွက်ပထမဇံ3ဘုံမှာပုဂ္ဂိုလ်900ဒုတိယဇံ3ဘုံမှာပုဂ္ဂိုလ်900တတိယဇံ3ဘုံမှာပုဂ္ဂိုလ်900ဝေဟဖို့ဘုံမှာပုဂ္ဂိုလ် ကိုးရောက်အဲ့ဒီလိုတဘုံချင်းမေးလဲဖြေနိုင်ရမယ်ဟုတ်ပြီနော်ဒါကြောင့်ပုဂ္ဂိုလ်ကိုးရောက်ဆယ်ဘုံ၌90ရသွားတယ်နောက်တစ်ခါအတိညတ်အတိညတ်ဗြဟ္မာကြီးမှာတော့ပုထုရှင်ပုဂ္ဂိုလ်၄ယောက်ထဲကမှသူဂတိအာဟေအဲ့ဒီသူဂတိအာဟေကဉာဏ်ရေချို့တဲ့သူဂတိအာဟေမဟုတ်ဉာဏ်ကိုမပါတော့တာမရှိတော့တာဉာဏ်လည်းမရှိဘူးတခြားတရားလည်းဘာမှမရှိဘူးရုပ်ကြီးတက်တက်ပဲသွားဖြစ်တာဟုတ်လားဒါကြောင့်ဘလောက်ပဲအဲ့ဒီဘဝကြီးမှာသူလည်းစူးစမ်းခြင်းနဲ့စိတ်တောင်းမရှိပါဘူးနော်မြေဖျားပွင့်လည်းမဖူနိုင်ဘူးတရားတော်လည်းမနာနိုင်ဘူးရုပ်ကြီးတက်တက်နဲ့ပဲကဘာ900လို့လို့အချီးနှီးသွားဖြစ်ရမယ်အတွက်ရက်ပြစ်ရှိပါတယ်မှာဖျားဟောတယ်ပုဂ္ဂိုလ်မျိုးစားအနေနဲ့ပြောတော့ဇီဝိတနဝကကလတ်ရုပ်ကြီးနဲ့နေတယ်သို့တော့အဲ့ဒီရုပ်ကြီးရုပ်ထုကြီးမဟုတ်ဘူးရုပ်အစ်စ်ကြီးပဲဟုတ်လားရုပ်အတုတွေမရှိဘူးရုပ်အစ်စ်တွေပဲရှိတယ်ဟုတ်လားရှိတဲ့ရုပ်အစ်စ်ဒီပဋိသင်္ဍေခါမှာ9ပါးပုဝတိခါမှာ18ပါးရမှာဟုတ်လားအတိညာတ်ဗြဟ္မာမှာရနိုင်တဲ့ရုပ်ဆိုရုပ်ပိုင်းမှာသူတွေ့ရတော့အဲ့ဒီရုပ်တွေအကုန်လုံးဒီရုပ်အစ်စ်တွေရုပ်အစ်စ်တွေအဓိကပါတယ်အသက်ကောရှိလားမရှိဘူးလားရှိတယ်သို့တော့အချီးနှီးသွားဖြစ်တယ်เนาะဒါကြောင့်သူဂတိဘုံတော့ရောက်ပါရဲ့သူဂတိဆိုတဲ့ဗြဟ္မာဘုံမှာရောက်ပါရဲ့ဟိတ်တရားဆိုရဲအလောအတော်အမောဟိတ်တရားတွေလုံးဝမရှိတဲ့ရုပ်ပတိတန်တွေနဲ့နေရတဲ့အတွက်သူဂတိအားဟိဗြမာဟုတ်ပြီနော်အဲ့ဒီဗြမာဘုံမှာအတိညာတ်ဘုံမှာပုဂ္ဂိုလ်အနေနဲ့အဲ့ဒီသူဂတိအားဟိပုထုဇဉ်တစ်မျိုးပဲရတဲ့အတွက်ပုထုဇဉ်ကြီးသာရှိသောဘုံဖြစ်သွားတာပေါ့ဟုတ်လားရှင်အဲ့တော့ပုထုဇဉ်ကြီးသာရှိသောဘုံမှာပုထုဇဉ်ကြီးသာရှိသောကာမဘုံဆိုရင်ပုထုဇဉ်ကြီးသာရှိသောဗြဟ္မာဘုံဆိုရင်အဲ့ဒါမေကွန်းလေးတွေကလှဲ့လို့လှဲ့ကျင်တယ်လို့လှဲ့လို့ရတာကိုပြောပြနေတာရှင်းနေနော်တက်လိုက်ပြီသုဒ္ဓဝါဒ၅ဘုံသုဒ္ဓဝါဒ၅ဘုံမှာတော့သုဒ္ဓဝါဒဘုံကိုရောက်ဖို့ဆိုတာပြင်စမဇန်ရရမယ်ပြင်စမဇန်ရရုံနဲ့မပြီးသေးသူ့ရဲ့ quality ကအ ਨੇ ဆုံးအနာဂံဖြစ်ရမယ်ယဟန္တာယဟန္တာဖြစ်ပြီးမှမသွားဘူးနော်သူကအဲ့ဒီသုဒ္ဓဝါဒဘုံ၌သုဒ္ဓဝါဒဘုံတို့ရောက်နိုင်သောအရိယာမှာအနာဂါမိဖို့ဝဲနော်အနာဂံမဲနော်ယဟန္တာသွားမထက်မိစေနဲ့ဒါလေးကိုသင်တာသုဒ္ဓဝါဒဗြဟ္မာဘုံသွားနိုင်တာဒီအနာဂံအနေနဲ့သာသွားတာယဟန္တာဆိုဘယ်ဘုံမှမသွားတော့ဘူးနော်ဟုတ်လားရောက်ရှိရဘုံမှာပဲယဟန္တာဖြစ်နေနေပြီးရင်ပြိနိဗ္ဗာန်ဆံမှာနော်သဘောပေါက်သလားဒါကြောင့်သုဒ္ဓဝါဒဘုံ၌ရောက်နိုင်သောအရိယာဆိုရင်အနာဂံအရိယာဘာတွေလဲဆိုရင်အခုကျွန်တော်တို့အဲ့လားဘုံမိုင်းကြရင်သင်ရမယ်လေတတ္ထာဝရိယတတိတမာတိပညာလွန်သောအနာဂံပုဂ္ဂိုလ်ဤပြင်စမဇန်ကုသိုလ်သည်ဆိုတော့အနာဂံလည်းဖြစ်ရမယ်ပြင်စမဇန်လည်းရရမယ်ဆိုရင်သူကသုဒ္ဓဝါဒဘုံသွားမလားမသွားဘူးလားသွားတဲ့နေရာမှာတတ္ထာလွန်ရင်အဝိဟာဟလာဝရိယလွန်ရင်အတ္တပါတတ္ထာဝရိယတတိတမာတိပညာအစင့်စစ်သွားဘုံမိုင်းကြံကြဲ့ရမှာအခုဒီနေရာလေးကိုမြင်အောင်ပြောနေတာဒါကြောင့်သုဒ္ဓဝါဒဘုံမှာရနိုင်တာဒီအရင်ဆုံးပြောရမှာအနာဂါမိဖို့ပြောရမယ်အဲ့ဒီအနာဂါမိဖို့ကဆက်လက်စူးစမ်းလိုက်ရင်အရဟတ်တမဲဆက်လက်စူးစမ်းအဲ့ဒီအရဟတ်တမဲရလိုက်တာနဲ့စူးစမ်းစရာမလိုဘူးမက်ပေါက်တာနဲ့ဖုံဝင်မယ်ဆိုတော့အရဟတ်တဖို့ဒါကြောင့်သုဒ္ဓဝါဒဘုံ၌ရှိသောအရိယာမှအနာဂါမိဖို့ပုဂ္ဂိုလ်ရဲ့အရဟတမဲ့ကဲအရဟတ်ဒီအဲ့လိုမျိုးဆိုရင်စာပို့တက်လာလိမ့်မယ်ဓမ္မမိတ်ဆွေများနားလေလားဟိုအလွတ်ကြီးမကြက်ရတော့ဘူးနားလေသွားရင်ဓမ္မမိတ်ဆွေတို့အဲ့ဒီအခြေခံသည်တီကာကျော်သွားရင်ပို့လွယ်တော့မယ်ဟုတ်လားနောက်နေ့တတိယဆင့်သွားလဲလွယ်မှာပဲနောက်အရင်ကနေပြီးတော့ဝိသုဒ္ဓိမဲ့တင်လဲအဲ့ဒီအခန့်နေပါသွားတော့ဒါကြောင့်ခုတက်အောင်သင်ပေးတာအဲ့တက်ကခုသင်လိုက်တာဝိုင်းကျက်ပေးလိုက်တာဒီဓမ္မမိတ်ဆွေတို့ကိုစွဲအောင်သွားပေးတာနော်နွားနေတယ်နော်အဲ့တော့စာမိုးရဲမှာဘယ်မေးခွန်းလာလာဖြေနိုင်နဲ့စွာရလာလိမ့်မယ်ဟုတ်ပြီနော်ကျွန်မအဲ့လိုအတန်းတန်းကိုလုတ်ပေးခြင်းပါတယ်ကိုကလည်းစိတ်တော်ရှိတယ်မလုတ်နိုင်တော့အခုဒါလေးလည်းခုကန်ကောင်းတော့ဒီအချိန်လေးရတော့ရတဲ့အချိန်လေးကိုဟိုကိုလုတ်ရမယ်အလုတ်ချိန်ကိုနောက်ရွှေ့ထားတာနောက်ခုနက်ဖန်တပည့်ခါလေးဓမ္မမိတ်ဆွေတို့လည်းကိုစာကိုကျက်ကျွန်မလည်းကိုမေးခွန်းနဲ့ကိုဆက်ထုတ်အောင်ပါအခုဒီနေ့ရက်ကဓမ္မမိတ်ဆွေတို့တင်ဖို့ဆိုအချိန်ပေးပလိုက်တာအဲ့တော့အဲ့ဒီအချိန်မှာတန်ဖို့ရှင်းအောင်ဆက်သွားလိုက်ရပြီနော်ကဲဒါဆိုရင်သုဒ္ဓဝါဒဘုံမှာရှိနိုင်တာဒီအနာဂါမိဖို့ပုဂ္ဂိုလ်ရဲ့အဲ့ဒီမှာအရဟတမေအရဟတဖို့ဆိုတာဘယ်ကကူးသွားတာလဲအနာဂံကကူးသွားတာအရဟတမေပုဂ္ဂိုလ်နေနဲ့မသွားဘူးမေပုဂ္ဂိုလ်ဆိုတာပဋိသင်္ဍေနေရုံထုံးစံလဲမရှိသလိုတေရုံထုံးစံလဲမရှိဘူး အဲ့တော့အရိအရိအရဟတ္တဖို့ဆိုတာလေဘယ်ကကူတာအရဟတမေကကူအရဟတမေကကူသွားတာဆိုအရဟတမေရအောင်ဘသူကအထုတ်လိုက်ရအနာဂံကသာအထုတ်ဒါကြောင့်သုဒ္ဓဝါဒဘုံမှာရနိုင်တာလို့ပြောတာကဝိတိပိုင်းမှာရဘုံပုဂ္ဂိုလ်အရာရသုဒ္ဓဝါဒဘုံမှာရနိုင်သောပုဂ္ဂိုလ်သည်ပုဂ္ဂိုလ်၁၂ယောက်ထဲကမှအနာဂံအရင်ဆုံးပြောရမှာအနာဂာမိဖို့ပုဂ္ဂိုလ်အရဟတမေပုဂ္ဂိုလ်ဘုံပိုင်းကြတော့သုဒ္ဓဝါဒဘုံကိုရောက်နိုင်တဲ့ပုဂ္ဂိုလ်ပြောတော့မှာရနိုင်တာမဟုတ်ရောက်နိုင်တာကအဲအနာအဲ့လိုပြောလို့မရဘူးလေပြေစမစံရအနာခံပုဂ္ဂိုလ်လို့ပြောရတယ်ဟုတ်လားသုဒ္ဓဝါဒဘုံကိုရောက်နိုင်တာပြေစမစံရနာပြေစမစံရအနာခံမှာဘယ်လိုတွေရောက်တာလဲလို့ပြောတတ်တာလွန်သောဝရိယလွန်သောတတိလွန်သောတမာတိလွန်သောပညာလွန်သောအနာဂတ်ပုဂ္ဂိုလ်ဤပြေစမစံကုသိုလ်သည်လို့စကြရတော့မှာရှင်းလားအဲ့ဒါကြောင့်ဒီဝီထိကနေလေဘုံမိုင်းကိုလှမ်း join လိုက်တာဒါဆိုရင်ဘုံမိုင်းကစာနေပြီးတော့လေဝီထိကို join လိုက်ရင်သုဒ္ဓဝါဒဘုံမှာရှိနိုင်တဲ့ပုဂ္ဂိုလ်သည်အနာဂါမိဖို့အရင်ဖြေရတယ်ပြီးတော့မှအရဟတမေအရဟတဖို့ဖြေရတယ်ဒါအနာဂံကနေကုသွားတာသုဒ္ဓဝါဒဘုံကိုရောက်နိုင်အောင်ကြိုးစားဖို့ကတော့ပြင်စမစံရရမယ်ပြင်စမစံရတဲ့တေဘုဒ္ဓဇင်နေမသွားနိုင်ပြင်စမစံရတဲ့သောတာပန်တဂရာဂံလည်းမသွားနိုင်ပြင်စမစံရတဲ့အနာဂံမှသွားလို့ရတယ်ဟုတ်လားဒါဆိုရင်ဝေဟဘုံဘုံမှာလည်းပြင်စမစံရတဲ့အနာဂံရှိမယ်လေသူကတာမင်ညပြင်စမစံကုသိုလ်သုဒ္ဓဝါဒကိုရောက်မဲ့အနာခံကတတ္တာလွန်သောအနာခံရဲ့ပြင်စမစံဆိုရင်အဝိဟာပဲရောက်မှာပညာလွန်တဲ့အနာခံရဲ့ပြင်စမစံအကနိဋ္ဌာဒါကြောင့်တာမင်ညပြင်စမစံရတဲ့အနာခံဆိုရင်ဝေဟဖို့ရှင်းလားပထမဇံရတဲ့အနာခံဆိုရင်ပထမဇံ၃ပုံပဲရောက်တယ်ဒုတိယဇံတတိယဇံရတဲ့အနာဂံဆိုရင်ဒုတိယဇံဘုံကိုရောက်တယ်သတုဒ္ဓဇံရတဲ့အနာဂံဆိုရင်တတိယဇံ၃ဘုံရောက်ပြီးတော့တာမင်ညပြေစမဇံဆိုရင်ဒါကြောင့်ဝေဟဘုံဘုံကိုတာမင်ညပြေစမဇံရတဲ့ပုထုဇဉ်လည်းရောက်နိုင်တယ်ဟုတ်လားတေပုထုဇဉ်တာမင်ညပြေစမဇံရတဲ့တေပုထုဇဉ်လည်းရောက်နိုင်တယ်သာမေညပြင်စမစံရတဲ့သောတာပန်တဂရာဂံအနာဂံလဲရောက်နိုင်တယ်ယဟန္တာမသွားဘူးယဟန္တာဘယ်ဘုံမှမသွားဘူးရှင်းတယ်လားဒါမဲ့အဲ့ဒီအနာဂံဆက်ကြိုးစားရင်တော့ယဟန္တာဖြစ်သွားမှာပဲရှင်းရောရှင်းလားလို့သိရမယ်နားလေလားအဲ့ဒီမှာမှတတ္တဝရိယတတိတမာရိပညာလွန်ကဲတဲ့အနာဂံလဲဖြစ်မယ်ပြင်စမစံလဲရမယ်ဆိုရင်ဝေဟဖို့လောက်မသွားပဲနဲ့သုဒ္ဓဝါဒဒါကြောင့်သုဒ္ဓဝါဒကိုဖြစ်သွားပြီးဘယ်တော့မှတခြားစီကိုသွားယူထုံးစံမရှိတဲ့အတွက်သုဒ္ဓဝါဒဘူးမရစွာဖြစ်ဖူးတယ်စွာမရှိ31ပုံကျင်လေကြကုန်တော့ကျင်လေကြကုန်တော့လို့ဘလို့ပဲပြောပြောသုဒ္ဓဝါဒပုံမှာမလဲခဲ့ရအောင်ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားတို့လည်း31ပုံလုံးမလဲခဲ့ဘူးဘယ်ပုံမလဲခဲ့လဲသုဒ္ဓဝါဒပုံမပါခဲ့ဘူးသုဒ္ဓဝါဒပုံရောက်တဲ့သူဒီပြန်လာယူထုံးစံမရှိတဲ့အတွက်ဒါလေးကိုသိရမယ်ဒါကြောင့်ပြောချင်တာသုဒ္ဓဝါဒဘုံမှာရှိတဲ့အရိယာလို့ဘုံပိုင်းမဟုတ်ဘဲနဲ့ဝီထိဘက်ကပြောရင်ပုဂ္ဂိုလ်၁၂ယောက်ထဲကဘယ်ပုဂ္ဂိုလ်ရလဲလို့ပြောရင်အရိယာပုဂ္ဂိုလ်၈ယောက်ထဲကမှအနာဂါမိဖို့ရယ်အရဟတမေရယ်ရတယ်သဘောပေါက်တယ်နော်အဲ့ဒါရသွားတယ်ဒါဆိုရင်ရူပ၁၆ဘုံပြီးသွားပြီအရူပ၄ဘုံမှာရနိုင်တဲ့ပုဂ္ဂိုလ်ဆိုရင်တိယဘုဒ္ဓဇင်ရနိုင်တယ်အရိယာပုဂ္ဂိုလ်၈ယောက်ထဲကတိယဘုဒ္ဓဇင်ကနေကူးရမဲ့သောတာပတိမဲ့မရှိဘူးဒါကြောင့်အရူပဘုံမှာတိယဘုဒ္ဓဇင်နေနဲ့သွားလို့ကတော့ကဘာပေါင်း8400နေရလဲအချင်းနီးဘာလို့လဲတိယဘုဒ္ဓဇင်ဘဝကနေကူးရမဲ့သောတာပတိမဲ့လည်းမရှိတဲ့အတွေ့အရူပ၄ဘုံမှာသောတာပတိမဲ့ပုဂ္ဂိုလ်မရဘူးဘာရမလဲသောတာပတိဖို့ပုဂ္ဂိုလ်ရမယ်သောတာပတိဖို့ကနေကြင့်ကြံရင်တဂရာဂါမိမဲတဂရာဂါမိဖို့အနာဂါမိမဲအနာဂါမိဖို့အရဟတမဲအရဟတဖို့ရသွားမယ်နားလည်ပါတယ်နော်ဓမ္မမင်းအဲ့ဒါဆိုအစဉ်ပြေလားအခုကျမတို့ကစာအကြောမဟုတ်ဘဲနဲ့ဓမ္မမင်းရှင်တို့မှုရေးပေးလိုက်တာအ အဲ့ဒီဟာလေးကနေမိကွန်းနေဘလို့မေးမေးနားလေသွားရင်ဖြေတတ်ပြီနည်းနည်းတစ်ခေါက်ပြန်လေးကျင့်ပေးမယ်ပြန်လေးကျင့်မယ်အပယ်လေးပုံမှာပုပ်ကို12ရောက်ဝယ်တယောက်ဖဲရတယ်ဟုတ်ပြီနော်လူပုံမှာပုပ်ကို12ရောက်ဝယ်အဲ့လိုပဲပြောလို့ရှင့်အမှတ်မရပါဘူးရှင်ဒုက္ခတိအာဟိတ်ပုပ်ကိုကျင့်တော့ပုပ်ကို12ရောက်ရတယ်ရတဲ့12ရောက်မှာအရိယာပုဂ္ဂိုလ်ရှိရာအဲ့လိုပဲပြောကြဆိုဟုတ်ပြီနော်ကဲလူပုံပြီးသွားပြီသတုမာရိနတ်ဘုံ၌ရနိုင်သောပုဂ္ဂိုလ်မှာပုဂ္ဂိုလ်ရှိရောပုဂ္ဂိုလ်၁၁ရောက်ရသွားပြီတော်ပြီအထက်နဲ့ပြီး၅ဌာန်၌ရနိုင်သောပုဂ္ဂိုလ်မှာဒုက္ခတိအာဟိပုဂ္ဂိုလ်ဒုက္ခတိအာဟိပုဂ္ဂိုလ်ကျင့်တော်အဲ့ဒီဆရာကိုကျွန်မကိုပြောပေးပါဟုတ်ပြီပထမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံဝေဟဖို့တိုင်အောင်ဗြဟ္မရူပဗြဟ္မာ7ဘုံရုပ်ကောဏယောရှိတဲ့ရူပဗြဟ္မာ7ဘုံ၌ရနိုင်သောပုဂ္ဂိုလ်မှာတိဟိတ်ပုဂ္ဂိုလ်လို့ဖြစ်အမှတ်မရတော့တိဟိတ်ပုထုဇဉ်ဘာလို့လဲဆိုခဏလေးဒုက္ခတိအာဟိတ်ပုဂ္ဂိုလ်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်ဒုဟိတ်ပုဂ္ဂိုလ်လို့ပြောရင်ပုထုဇဉ်မပါလဲ understood သိပြီးသားပုထုဇဉ်ပဲရှိတယ်တိဟိတ်ပုဂ္ဂိုလ်ဆိုရင်ခွဲပြောရတယ်တိဟိတ်ပုထုဇဉ်ရှိတယ်အရိယာ၈ယောက်ရှိသေးတယ်ဒါကြောင့်တိဟိတ်ပုဂ္ဂိုလ်ပေါင်း၉ယောက်တည်းရှိတယ်ပုထုဇဉ်ပုဂ္ဂိုလ်က၁ယောက်အရိယာပုဂ္ဂိုလ်က၈ယောက်ဖြစ်တဲ့အတွက်တိဟိတ်ပုဂ္ဂိုလ်လို့ပြောရင်ဘာပုဂ္ဂိုလ်လဲဆိုတာမေးခွန်းထွက်တော့မယ်ဒါကြောင့်ရပြီနော်ဝေယဘုတ္တိုင်အောင်ဆယ်ဘုံ၌ရနိုင်သောပုဂ္ဂိုလ်မှာ
တ
ိဟိတ်ပုဇဉ်ပုဂ္ဂိုလ်၁ယောက်၁ယောက်အဲအဲ့တော့ခဏန်းထည့်လေးပြန်ပြောအာပုဂ္ဂိုလ်ကိုရာဟုတ်ပြီနော်ဒါဆိုရင်ဝေယဘုတ္တရောင်ဆယ်ဘုံမှာလဲပုထုဇဉ်ရောအရိယာရောရှိတာပေါ့အထက်နဲ့ပြီးငါးတက်က10ယောက်ဆိုတော့သူလဲအထက်နဲ့ပြီးငါးတက်မှာလဲဟုတ်တယ်လားဆိုတာ10ယောက်ဆိုတော့သူလဲပုထုဇဉ်ရောအရိယာရောဟုတ်ရဲ့လားသုမာရင်းမှာ11ယောက်ဆိုတော့ပုထုဇဉ်ရောအရိယာလူဘုံမှာ11ယောက်ဆိုတော့အပယ်လေးဘုံက10ယောက်ဆိုတော့ပုထုဇဉ်ကြီးပဲမြင်ပြီနော်ဒါဆိုရင်ဝေယဘုတ္တရောင်10ဘုံပြီးသွားပြီအတိညာတ်ဘုံ၌တယောက်သူကတိအာယိဆိုရဲပုထုဇဉ်မန် understood သိပြီးသားသူသူကတိအာယိပုဂ္ဂိုလ်တယောက်သူကတိအာယိလို့ဘာလို့ခေါ်ရသလဲအတိညာတ်ဘုံမှာရှိတဲ့သူကတိအာဟိတ်ကိုအဓိပ္ပာယ်ပြောပြပါဆိုရင်သူကတိအာဟိတ်ဆိုရင်နှစ်ချက်ပြောရမယ်လေဟုတ်ကဲ့သူကတိအာဟိဆိုနှစ်ချက်ပြောသူကတိအကြောင်းပြောရမယ်အာဟိအကြောင်းပြောရမယ်လေအာတိညာတ်ဘုံဒီဟူသောအာတိညာတ်မြမဘုံဒီဟူသောသူကတိဘုံ၌ဖြစ်၍ဟေးမရှိသောယုတ်ဇီဝိတနဝကာကလတ်ယုတ်နဲ့ပဋိတန်တွင်နေလို့သူကတိအာဟိလေဟုတ်လားဖြောဖြစ်တတ်ရဲ့လားပြူတူတူကြောင်တောင်တောင်မျက်မှောင်ကုတ်ကုတ်နဲ့ကြည့်နေပြန်ပြီမျက်မှောင်ကြောကမပြေဘူးပြောမှုတယ်မလားအာကိုပေါက်နေအောင်ပြောထားတယ်လေဘာလို့ပြွတ်တွတ်ကြောင်တောင်တောင်ညမအိတ်ဘူးညမအိတ်တာမဟုတ်ဆရာမကူထမင်းစားလာလို့ဟုတ်လားထမင်းစိတ်တက်နာလားကိုတော်ကြီးကကြွားချင်းအဲ့ဆိုခဏအိတ်လိုက်ကြဆိုအိတ်ချင်နေလားအိတ်မချင်ဘူးလားအိတ်ချိုတယ်ကျွန်တော်တို့တခါတလေကြာကိုယ့်အချင်းချင်းပြောတယ်အိတ်ချင်တယ်လို့ပြောချင်းပါတယ်မှန်လားအဲ့ကြောင့်အိတ်ချိုတယ်အိတ်ချိုရဲဟုတ်လားအိတ်ချင်တာမဟုတ်တော့အိတ်ချိုရဲဟုတ်တယ်လားအဲ့ဒီချင်ကစားလိုက်ရင်ချင်တဲ့ချင်လားလိုချင်တဲ့ချင်လားရပ်ပင်းချင်လားရရည်ချင်လားရပ်ပင်းချင်ရရည်ချင်ကဲ့ရင်သွေးလွန်တုတ်ကွေးကနေစင်တုတ်ကွေးထိလာတယ်ဟုတ်တယ်လားရပ်ပင်းချင်ကြရင်လေတန်တရာ31ပုံထိသွားတာဘယ်ချင်ကဆိုးလဲအဲ့ဒီချင်မလာနဲ့ဒါကြောင့်မအိတ်ချင်နဲ့အိတ်ချင်မတက်ရက်လိုက်မတက်ရက်ပြီးတော့စာတင်ကျွန်မခွင့်ပေးမယ်နော်တင်ညာပြောင်းပေးစာကြံတွေ့ရွရေးနာဆွဲပြေမျက်နာတစ်ပြန်အလင်းကြံဇင်းကြံလျှောက်ပါလေဟုတ်တယ်နော်တင်ညာပြောင်းပေးတာခုဒါတင်ညာပြောင်းပေးနေတာပြီးရင်စာကြံတွေ့စာရစဉ်းစားရတာဆိုပင်မန်းနေတယ်ရွရေးအတန်ထွက်ရွတ်တယ်မရရင်ကိုယ့်နှစ်ရွက်ကိုခဏနာဆွဲစိတ်လိုက်ရွရေးနာဆွဲပြေ အဲ့ဒါမှမရရင်မျက်နှာသွားတက်မျက်နှာတက်တာတော့မရရင်အလင်းကျန်ဆိုမျက်စိခဏမှိတ်လိုက်ပြီးတော့မအိပ်ရဘူးအလင်းရောင်လေးရှောက်တွေးရဒီမှာလင်းနေအောင်ထိုးထားတယ်မှာဆက်လိုက်ပြီးပါထပ်ထိုးပေးလိုက်เนาะအလင်းရောင်ဆိုမအိပ်တော့အဲ့ဒါမှမရရင်ဇင်းညံရှဆိုခဏတစ်ဖြုတ်အနောက်ဘက်သွားလိုက်เนาะလမ်းရှောက်ရင်းနဲ့မျက်နှာလေးသွားတက်ရေလေးတော့ပြန်လာเนาะအဲ့ဒီမှာဇလန်းအကြောင်းပြောလိုက်ရင်ဟာစိတ်ဝင်စားတယ်စာအကြောင်းပြောတော့အိမ်ငိုင်နေအဲ့ဒါမှမရရင်အိပ်လိုက်တော့တဲ့ဟုတ်တယ်ဟောဒါဆိုရင်ဘယ်အစ်စ်နဲ့ဌိနမိတ်တာကိုတော်ကြီးကိုတွန်းလှန်မလဲအခုဝင်နေကြတယ်ဓမ္မမိတ်ဆွေတို့ကလေးနေကြည်ရတာမလေးဘူးလားဆရာမပြောမှလေးကျင်လာတာဟုတ်လားဒါဆိုရင်အရူပ၄ပုံရောက်ပြီနော်သုတ္တဝါဒ၅ပုံဆိုရင်အရိယာကြီးတာရှိတယ်ရှိတဲ့အရိယာမှာအနာဂါမိဖို့ပုဂ္ဂိုလ်ရဲ့အရဟတ္တမေပုဂ္ဂိုလ်ရဲ့ဓာဝတိချင်းအပြည့်ဗြဟ္မဘုံရူပဗြဟ္မဘုံကြီးဖြစ်နေပါရဲ့နဲ့ပုထုဇဉ်ကြီးရှိတဲ့ဗြဟ္မဘုံဆိုရင်အတိညာတ်အရိယာကြီးရှိတဲ့ရူပဘုံလို့ပြောရင်သုဒ္ဓဘုံပုထုဇေယောအရိယာရောရှိတာဆိုစေဘုံပေါ်လာဟုတ်လားဟုတ်လားရူပ16ဘုံဝင်ပုထုဇေယောအရိယာရောရှိရာရူပဘုံမှာဝေယဘုတိုင်အောင်ဆေပုထုဇဉ်ကြီးသာရှိသောရူပဘုံမှာဟမ်ဟုတ်တယ်နော်အရိယာကြီးသာရှိသောရူပဗြဟ္မဘုံမှာပြီးသွားပြီအရူပ၄ဘုံအရူပ၄ဘုံမှာပုထုဇဉ်ပုဂ္ဂိုလ်ဘယ်နှယောက်ဘယ်ပုထုဇဉ်အဲ့ဒီတိရိပုထုဇဉ်သည်ဇံမယလားဇံယဘယ်ဇံယဘယ်ပြင်းစမဲ့ဇံအဲတခါလည်းမလာဘူးတွေ့လားချူနေရတယ်အရူပဘုံမှာရှိတဲ့တိရိပုတ္တဇင်သည်ဇံရလားဇံမရလားဆိုဇံရဘာဇံရအရူပပြင်းစမဇံရတန်းလာရမှာရူပ16ဘုံရှိတယ်ရူပ16ဘုံမှာအတိညာတ်ဖယ်လိုက်15ဘုံ၌ရှိသောပုဂ္ဂိုလ်အားလုံးသည်ဇံတိရိပုတ္တဇင်တို့သည်ဇံရလားဇံမရလားရတဲ့ဇံသည်ရူပဇံအသီးသီးပဲပထမဇံကနေပြင်စမဇံအထိသူ့ဘုံနဲ့သူသွားလားမသွားလားအဲ့လိုမြင်ရမယ်အတိညာတ်ဘုံကိုရောက်ဖို့ကလေဇံရလားမရလားအတိညာတ်ဘုံမှာရှိတဲ့တိရိပ်ပုထုဇင်လားအတိညာတ်ဘုံမှာရှိတဲ့သူကတိအာဟိတ်လားသူ့မှာကွာသွားပြီသူကတိအာဟိတ်ဇံရလားမရဘူးမရဘူးဒီဘက်ကရောက်အောင်လှုပ်ခဲလို့ဟိုရောက်သွားတာအတိညာတ်ဗြဟ္မာမှာဇံရလားအသိဉာဏ်တတ်ပုံကိုရောက်စေတဲ့ကံကသာလင်နံပြောက်စေလိုမှုနေရှင်သောပြင်းစမဇံကုသိုလ်ကံကြောင့်အသိဉာဏ်တတ်ပုံမှာဇီဝိဒနဝကကလက်ကြီးနဲ့ပဲရတယ်လေအဲ့ဒီဇီဝိဒနဝကကလက်ကြီးမှာဇံရလားအဲ့ဒါတွေရှောက်ပြောနေတာအလကားမဟုတ်ကိုညံထဲမှာဖုံးနေတာတွေဖယ်ပေးနေတာနော်ဒီလိုဆိုကြောင်တော့မှာနော်အသိဉာဏ်တတ်ပုံမှာဘယ်ပုဂ္ဂိုလ်ရှိသလဲခြေလိုက်တာအမှန်ပဲဇံရလားဆိုရတယ်ဘယ်ဇံလဲလို့ဖြင့်နံပြောက်စီလိုမှုနဲ့ရှင်နဲ့ပြင်စမဇံဆိုသွားကြရောပဲသူဂတိအာဟိတ်တို့သည်ဘလောက်ကြိုးစားအထုတ်ထုတ်ဇံမရနိုင်ဘူးလေ꽌ပြီလားနော်အဲ့ဒါဟုတ်ဇံပွဲမှာမှားမဲ့ဟာတွေကိုကြိုပြီးတော့နော်ပြောပေးနေတာခုဆိုမှားအောင်ပါလားမမှားတော့ဘူးအဲ့ဒီအတန်တွေကိုပြန်ကြားလိုက်ဟုတ်ပြီနော်အဲ့ဒီရုပ်ကြီးကိုလည်းလှမ်းမြင်လိုက်ဇံပွဲကနေမှာနော်ကျမတို့တော့ကကျမဖေဖေရဆရာဆိုတော့လေစာမွေးကန်နာသွားပြီဆိုဖေဖေနာကိုသွားဖေဖေကတော့ရတယ်ကတော့လဲကတော့ပါတယ်မြင်တယ်ကတော့ပြီးခေါင်းပုတ်ပေးအောင်ဆိုဖေဖေကခေါင်းပုတ်ငါသမီးလေးဖြည့်နိုင်ပါစေလိန်မော်သည်ကိုကကိုယူဆိုဖေဖေမေတ္တာပို့ပေးအောင်လိန်မော်သည်ဆိုအားဘာမှဟုတ်တာမဟုတ်ကိုကစိတ်ထဲမှာဒါခွန်အားတစ်ခုယူပြီးတော့စာမရရင်ဟဲ့လားဒီလိန်မော်သည်ကဖေဖေမေတ္တာပို့ပေးတာလိန်မော်သည်ကွန်ခွာရှူလိုက်ထွက်လာပြန်ရေးတကယ်တော့ကိုယ့်ဟာနဲ့ကိုကစိတ်အားကိုးတာလေဟုတ်တယ်လားဒါကြောင့်အခုဓမ္မမိတ်ဆွေတို့လည်းအဲ့တခါလေးကြာရင်စာသေးတဲ့အချိန်ဖေဖေသေးတဲ့အတန်တွေပြန်နားထောင်ပြန်ကြားလာတယ်ဖေဖေပြောတာတွေကျရင်အဲ့ဒါဆိုဖြေလို့ရလားမရလားဒါကြောင့်ဓမ္မမိတ်ဆွေတို့လည်းဒီအချိန်မှာဖေဖေကျမဖေတော့ဘယ်မြင်ဘူးလဲကျမကိုကြည့်နော်ဟုတ်တယ်လားဟိုကြရေးရုပ်မြင်တန်ကြားနော်သဘောပေါက်လားအေးအဲ့ဒါလေးနဲ့ပြန်မှတ်မိအောင်ဒါကြောင့်ကျမတခါတလေစာသင်နဲ့ပြူပြူပြဲတဲ့လက်ဟန်ချီရနဲ့ရှောက်လုပ်ပြနေအသိလားအဲ့ဒါတွေမြင်ရလားမြင်တယ်လားအော်မြင်တယ်ပောက်ကြရတွေမြင်တာပဲလားမမြင်တာပဲအေးဟုတ်တယ်မြင်နေတာမြင်နော်အ အဲ့တော့မှတ်မိသွားဖို့အရေးကြီးတယ်ဒါဆိုရင်အတိညတဘုံမှာရောက်နိုင်ချိနိုင်တဲ့ဘုံဝိသိပိုင်းကပြောရင်သူဂတိအားဟဲ့အဲ့ဒီကိုရောက်စေနိုင်တဲ့ကံကနံပြောင်းစေလိုမှုနဲ့ရှင်တော်ပြည့်စုံမဲ့ဆက်အဲ့ဒါဘုံပိုင်းကတသက်အဲ့ဒီအတိညတဘုံမှာရှိတဲ့သူဂတိအားဟဲ့ဒီဇံရနိုင်လားမရဘူးအဲ့အဲ့ဒါတသက်ရောပြီးတော့မသွားနဲ့ဓမ္မမိတ်ဆွေများသဘောပေါက်လားသူဂတိအားဟဲ့ဒီမရဘူးလေဇံမမရတာလေနားလေလားတော့ကြာသွားပြီးတော့အတိညာတဘုံနဲ့ရှိတာသူဂတိအားဟိဒိဋ္ဌိမှန်နေဟုတ်တယ်လားအဲ့ဒီဘုံရောက်စေနိုင်တဲ့ကံနံပြောင်းစေလို့မရှိတော့ပြည့်စုံမဲ့ဆန်းကံဒိဋ္ဌိလည်းမှန်နေပြီးတော့အတိညာတဘုံမှာရှိတဲ့အဲ့ဒီသူဂတိအားဟိဗြဟ္မာတိဇံရလားလို့ပြောရင်ဗြဟ္မာဘုံရောက်တော့ဇံရလားပဲဆိုပြီးသွားရေးလိုက်ရင်မှားပြီနော်အဲ့ဒီမှာမှားသွားပြီ gap ကဲနားလေလားရှုပ်သွားလားကဲအရူပ၄ဘုံအရူပ၄ဘုံမှာတေပုတ္တဆင်အဲ့ဒီတေပုတ္တဆင်တိဇံရလားပဲဇံရအရပ်ကုသွားပြီအရူပပြည့်စုံဝေတေတေဝါတာတာမဟုတ်တော့အရူပပြည့်စုံတိတိကြကြပြောရင်အာကာဘုံကိုရောက်ခဲ့ရင်အာကာဇံဝိညာဘုံကိုရောက်ခဲ့ရင်အာကိန်ဘုံကိုရောက်ခဲ့ရင်နေဝဘုံကိုရောက်ခဲ့ရင်ဒါပဲပေါ့အရူပဇံရဲ့တဘာဝသည်အရူပသွေးကြီးတယ်ဒါကြောင့်32ဘုံမှာအမြင့်ဆုံးမှသူနေတာဟုတ်လားသွေးသိပ်ကြီးတယ်သူ့ဘုံကဇံရဲ့ตุ๊ดแห่မြင့်น่ะเยเว้ยตัวอะเย่หลุดเตตุ๊ดออกซุเน้นๆเลยมาแห่ไม่จริงดุริยะอรูปะบวิญญาณบုံย่องเยวิญญาณสันโออาถะเดตุ๊ดอะแท้อากิณีวะโออาถะเดอากาโอสะยิไม่ด้วยเนาะตัวตลอดต้วยจี้เดเนาะเนวะบုံยกตั้วยินลิเนวะสันแมบาสันโกมาตุ๊ดอรูปะจินอดุดุแลอามโกรอรูปะสันหลอกตอแท้ไม่หลุดยีจม้ารุกามกุตุหลอกตอตัวอ่ะเห็นอ่ะมานาเลล่ะถ้าสวยจม้าตีนี่ล่ะอลกาตีนน่ะหมด30เนี่ยตะบงเปลี่ยนเมียนอ่ะ30เนี่ยตะบงมายกจี้ตะตะสีดอบงกะนั้นลีกะนั้นไม่หุบเบ้เนี่ยลูล้าเนี่ยล่ะเปมาล้าลีเทไล่อ่ะเปมายกจี้ตะตะสีได้บงอ่ะเปมาบงเปมาบงนันจี้ตะตะสีได้บงเปมายีเบ้ယုတ်ကြီးတက်တက်ရှိတာလဲဗျမနန်ကြီးတက်တက်ရှိတာလဲဗျမတတိထာကြီးကျမတို့ကစာလုံးကြီးပဲကြက်ကြက်နေတော့အတိညတ်ဘုံအရုပလေးဘုံလွတ်ရနေတယ်ဒါပေမဲ့ဗျမဆိုတာမိမိနေတယ်ကဲတတိထာယုတ်ကောနန်ရောရှိတော့ဘုံလေယုတ်ကောနန်ရောရှိတဲ့ဘုံပြောလေပါလေလေဟာလေဟဲ့မိကုံကြီးယုတ်ကောနန်ရောရှိတဲ့ဘုံကကာမဆက်တဲ့ဘုံအားလေဝေဟဖို့တွေပါတခြားပြောနေလေအတိညတခြင်းသောရူပ15ဘုံပါပြောခြင်းသေးလို့လေပြန်ပြောယုတ်ခေါဏံယောရှိသောဘုံ
ကာမဆက်တဲ့ဘုံအတ
ိညတခြင်းသောရူပ15ဘုံဒါဆိုရင်ဗောင်း26ဘုံယုတ်ခေါဏံယောဆိုတဲ့အတွက်ပစ္စဝကာရလေ26ဟုတ်လားကဲတရီထားကြည့်အောင်ယုတ်ကောနံရောရှိတဲ့ဘုံနေမှာကျမတို့အပယ်လေးဘုံရောမပါဘူးလားပါတယ်ပါတယ်လူရောပါတယ်နတ်တေရောပါတယ်ဗြဟ္မာရောပါတယ်ယုတ်ကောနံရောရှိတဲ့ဗြဟ္မာကဝေဟဖို့တိုက်အောင်ဆယ်ဘုံနဲ့သုဒ္ဓဝါဒမှာဟုတ်လားလို့ဒါဆိုရင်ကျမမေးတော့မယ်ကျမတို့ပုထုဇဉ်တွေယုတ်ကောနံရောရှိတဲ့ပုထုဇဉ်တွေရှိနိုင်ရဘုံကယုတ်ကောနံယောယုတ်ကောနံယောရှိတဲ့ပုထုဇဉ်တိရိတ်ပုထုဇဉ်တွေရှိနိုင်ရဘုံကဆေဘုံတိရိတ်ကိုပဲပြောမယ်နော်ယုတ်ကောနံယောရှိသောတိရိတ်ပုထုဇဉ်များရှိနိုင်ရဘုံပါပါပါပါပါပါပါယုတ်ကောနံယောပါဆိုမယုတ်ကောနံယောရှိသောတိရိတ်ပုထုဇဉ်နေရှိနိုင်ရဘုပါအဲ့ဒီထဲမှာအမြင့်ဆုံးဘုဒါကြောင့်ဝေဟဖို့ဘုံတည်တဲ့ပုထုဇဉ်နေအမြင့်ဆုံးရောက်နိုင်ရဘုအဲ့ဒါကိုပုထုဇဉ်ဘဝဲလို့တောင်းတယ်ဘဝဲဆိုတာ ဘဝနဲ့အက်ကနဲ့ပေါင်းထားတာဘဝနဲ့အက်ကအမြင့်ဆုံးရောက်နိုင်တဲ့ဘုံငါဘုံအဆုံးပေါ့အမြင့်ဆုံးရောက်နိုင်တာဘဝအက်ကဘဝအက်ကကိုပေါင်းလိုက်တော့ဘဝကဘဝကကိုယူလိုက်တော့ဘဝအဲ့ဒီဝက်ကဝါရေးခန်းငင်နဲ့တက်ရတယ်နော်သွားပြီးတော့ဝါရေးကတာဝက်မဟုတ်ဘူးနော်ဝက်ကိုအဘမတော်ဘူးနော်နော်ဘဝကဝါရေးကတာဘဝဆိုတာဘုံအဆုံးအမြင့်ဆုံးဒါဆိုပုထုဇဉ်ယုတ်ကောဏံရောရှိတဲ့ပုထုဇဉ်นี่အမြင့်ဆုံးရောက်နိုင်တဲ့ဘုံသည်ဝေဟဘုံအဲ့ဒါကိုပုထုဇဉ်ဘဝတဲ့ရလားဒီတိရလားတခါယုတ်ကောဏံရောရှိသောအရိယာတွေအမြင့်ဆုံးဘုံအကနေတာသုဒ္ဓဝါဒငါးဘုံကယုတ်ကောဏံရောရှိတာဟုတ်လားယင်အဲ့ဒီသုဒ္ဓဝါဒငါးပုံကရှိတဲ့မြန်မာတွေဒီအရိယာလေယုတ်ကောဏံရောရှိတဲ့သူတွေမှာအမြင့်ဆုံးမဟုတ်ဘူးလားဒါကြောင့်ယုတ်ကောဏံရောရှိသောအရိယာများရဲ့အမြင့်ဆုံးဘုံအကနေတာအဲ့ဒါကိုအရိယာဘဝတဲ့ဒါလေးကိုသင်ကျင်လို့သင်နေတာအရိယာတွေအမြင့်ဆုံးယုတ်ဏံရှိတဲ့အရိယာတွေအမြင့်ဆုံးရောက်နိုင်တာဒီအကနေတာကျွန်တော်တို့ယုတ်ဏံကိုပဲပြောတာနော်ယုတ်ကောဏံရောပြောတာသဘောပေါက်သလားယုတ်ကောဏံရောရှိတဲ့အရိယာတွေအမြင့်ဆုံးရောက်နိုင်တာဒါကိုအရိယာဘဝတဲ့ယုတ်ကောဏံရောရှိတဲ့ပုထုဇဉ်တွေအမြင့်ဆုံးရောက်နိုင်တာဒါကိုပုထုဇဉ်ဘဝတဲ့ဟုတ်ပြီနော်30နဲ့တပုံတည်းမှလေအမြင့်ဆုံးသောဘုံကပါတယ်အဲ့ဒါကတော့တပ္ပဘဝတဲ့30တပုံတည်းမှအမြင့်ဆုံးတပ္ပဆိုတာตาเยตาบะเล่ไฉနှလုံးစင်နဲ့တပ်ဘဘဝဲတနည်းအထက်ဘဝဲပေါ့30တပုံရဲ့အမြင့်ဆုံးနေဝဒါ ਉਹ အထက်ဘဝဲတပ်ဘဘဝဲသူကကြတော့အရိယာနဲ့မဆိုင်ဘူးပုထုဇဉ်နဲ့မဆိုင်30တပုံထဲမှာအမြင့်ဆုံးဘုံသည်နေဝဘုံအဲ့ဒါကိုအထက်ဘဝဲဆိုတာဒါ ਉਹ ပြောတယ်အောက်အဝီစီအထက်ဘဝဲအောက်အဝီစီရှိရှိသမျှအမြအမြအမြအော်ရမှလားအဲ့တော့ခုသိပြီလားအထက်ဘဝဆိုရင်အရိယာဘဝဆိုရင်အကနေတာပုထုဇဉ်ဘဝဆိုရင်အဲ့ဒါဒီနေ့အစ်စ်တင်လိုက်တာရသွားလားရပြီနော်အဲ့ဒါလေးသိစေချင်လို့ပြောချင်တာအရိယာတွေရဲ့အမြင့်ဆုံးသည်အကနေတာနော်အဲ့ရုပ်နာမ်ကိုပြောတာဟိုနေဝကိုတွေပါတယ်မပြောနေဝလိုပါလို့မှလည်းအရိယာရှိမယ်သူကနာမ်နေရှိတာနံကြောင်းမပြုံးယုံနံရှိတဲ့အရိယာတွေအမြင့်ဆုံးရောက်နိုင်တာဒီယုတ်ကောဏံရောရှိတဲ့အတွဲကြောင့်ဖျားဖူးလို့လည်းရတယ်ဖျားတရားလည်းနာလို့ရတယ်မဟုတ်ဘူးလားဒါကြောင့်အရူပဘုံမှာယဟန္တာတွေရှိပေမဲ့အရိယာတွေရှိပေမဲ့ဖျားနောက်ပွေနဲ့ဖျားတွေသူမဘာမှဖူးလို့မရဘူးလေအတိတ်ညတ်တော့ထဲ့မပြောနဲ့တော့နားလည်ပြီနော်ရှုပ်သွားလားဟဲ့ဒါဆိုရင်ပုဂ္ဂိုလ်စိတ်ရနင်းနေသွားမယ်ပုဂ္ဂိုလ်စိတ်ရဆိုရင်စာအုပ်မဖွင့်ပါဘူးလေပုဂ္ဂိုလ်စိတ်ရစဉ်းစားမယ်လေခုနကအပယ်လေးဘုံမှာဘယ်ပုထုဇဉ်ဒုက္ခတိအာယပုထုဇဉ်နေဆိုတော့အပယ်လေးဘုံသားဆိုတော့ငရဲသားငရဲသူတရစ္ဆန်ပြိတ္တာအသူရကယ်တွေမှာဖြစ်နိုင်တဲ့စိတ်တွေရနိုင်တဲ့စိတ်တွေဆိုရင်စဉ်းစားမယ်အကုသိုလ်စိတ်ဆယ်နှစ်ပါးတွေကဘယ်နှပါးရုပ်တပါးမှမရုပ်ဆယ်နှစ်ပါးအာယစိတ်18ပါးမှာအကုသလဝိဘက်9ပါးကိုဖြစ်နိုင်လားအပယ်လေးဘုံသားဒီအကုသိုလ်အကျိုးအကုသလဝိဘက်9ပါးကုသလဝိဘက်စိတ်10ပါးရောဖြစ်နိုင်တယ်အာဟိကရိယာ3ပါးတည်းကသူကဓွာရ6ခုလုံးရှိတဲ့အတွက်ပင်စဒွာရဝဇ္ဇံရောမနောဒွာရဝဇ္ဇံရောဟေတိတုပ္ပတ်ဒါဆိုရင်အာဟိစိတ်18ပါးတည်းကခက်လွယ်လွယ်ပြောရင်ဟေတိတုပ္ပတ်ကျင်းသောအာဟိစိတ်19ပါးရသွားပြီကာမဒေါပနာ24လာမဟာကုသိုလ်ရှိမဟာဝိဘက်ရှိမဟာကရိယာရှိမဟာကရိယာရှိဖြစ်နိုင်လားဖြစ်နိုင်ခင်ဗျာဘာလို့လဲခင်ဗျာယံအပင်လေးပုံသားဘလို့လို့ဖခင်ယဟန္တာဖြစ်နိုင်မလဲမဟာဝိဘက်ရှိကောမဟာဝိဘက်ဆိုတာလူကောင်းနဲ့ကောင်းတို့ရဲ့ပဋိသင်္ဍေဘဝင်သုတိတရားယုံမဖြစ်နိုင်မဟာကုသိုလ်ရောဖြစ်နိုင်လားဖြစ်နိုင်တယ်မဟာကုသိုလ်ဒါကြောင့်အပင်လေးပုံသားတို့ဒီတရားနာလို့ရတယ်တာရုခေါ်လို့ရတယ်ဟုတ်တယ်လားဒါကြောင့်ကျမတို့အမျှဝေတဲ့အခါကျရင်ပါလားမပါဘူးလားအဲနောက်ပြီးတော့ဒါဆိုရင်မဟာကုသိုလ် ဖြစ်လို့ရတယ်ဆိုရင်အပယ်လေးဘုံသားမှာဖြစ်နိုင်သမျှစိတ်ပေါင်းဆိုရင်အကုသိုလ်စိတ်12ပါးဟေတိတုပ္ပတ်ကျင်သောမဟာကုသိုလ်စိတ်10ပါးသောစိတ်ဖြစ်၏စိတ်ရတယ်ပဲပြောပြောစိတ်ဖြစ်တယ်ပြောပြောအတူတူပဲအဲ့ဒီဖြစ်တဲ့စိတ်ထဲမှာတဲ့စိတ်ပေါင်း89ပါးထဲမှာနည်းနည်းကြော်ပြီးတော့ပကိမ့်ပိုင်းလေးပြောမယ်စိတ်89ပါးထဲမှာ6ဒွါရကလွတ်တဲ့ဒွါရဝိမုတ်စိတ်ပေါင်း19ပါးမရှိဘူးလားစိတ်89ထဲမှာဒွါရဝိမုတ်စိတ်ပေါင်း19ပါးဘာတွေလဲဥပိ္ပခာတန္တိရဏနှင့်ပေါင်း၁၉ပါးသောစိတ်တို့သည်၆ဒွာရမှလွတ်တော်ကြ၆ဒွာရဝိမုတ်စိတ်ဒါပကိမ့်မိုင်းကိုပြန်နှွေးတာကဲပကိမ့်မိုင်းမှာဒွာရဝိမုတ်စိတ်ပေါင်းဘယ်နှပါ19ပါးပြန်ချက်ပေးနေတာတချို့ဥကြောင်ကြောင်ဖြစ်နေလို့ဒွာရဝိမုတ်စိတ်ပေါင်း19ပါးဒါဒီလေစေစကိုပါသည်ဘာကြောင့်6ဒွါရကလွတ်လဲပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စတတ်တဲ့စိတ်တွေဖြစ်နေလို့ပရိသန္တိကိစ္စတတ်တဲ့စိတ်ပေါင်း19ပါဘဝင်ကိစ္စတတ်တဲ့စိတ်ပေါင်း19ပါသုတိကိစ္စတတ်သောစိတ်ပေါင်း19ပါဟုတ်တယ်လားအဲ့ဒီမှာဥပိ္ပခာတန္တိရဏနဲ့မှာအကုသလဝိပ္ပဥပိ္ပခာတန္တိရဏသည်အပယ်လေးပုံသားတို့ရဲ့ပရိသန္တိဘဝင်သုတိစာပြန်နှွေးနေတာအေကုတလဝိပေဥပိ္ပခာတန္တိရဏသည်လူချိုးလူကန်းနဲ့ကျောက်ကနကန်တို့ရဲ့ပဋိသန္ဓေပွင့်သုတိစိတ်မာဝိပေစိတ်၈ပါးသည်လူကောင်းနဲ့ကောင်းတို့ရဲ့ပဋိသန္ဓေပွင့်သုတိစိတ်ဟုတ်လားလဲမသိမေဂုတ်ဝိပေ၉ပါးမှာရူပဝိပေ၅ပါးသည်ရူပ15ပုံကဗြမကြီးတွေရဲ့ပဋိသန္ဓေပွင့်သုတိစိတ်အရူပဝိပေစိတ်၄ပါးသည်အရူပ၄ပုံကဗြမကြီးတွေရဲ့ပဋိသန္ဓေပရိသန္တိဘဝင်သုတိကိစ္စတက်တဲ့စိတ်တွေဖြစ်တဲ့အတွေ့ပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စတက်ရင်ဒွါရတွေမှာဖြစ်လို့မရအောင်ဒါကြောင့်6ဒွါရကလွတ်တဲ့အတွေ့အကြုံဒွါရဝိမုဒွါရမှာမှဖြစ်လို့မရရင်အာယုန်တွေလာတိုက်လို့ရောရလားမရရင်ဝီထိရောဖြစ်လို့ဒါကြောင့်ဒွါရဝိမုစိတ်19ပါးသည်ဝီထိဝိမုစိတ်မီလို့ဆိုခဲ့ရတယ်အဲ့ဒါလေးကိုသင်ကျင်တာဒွါရဝိမုစိတ်စကောဘာဒွါရဝိမုတ်တွေဆိုတော့ဒွါရတွေမှာလွတ်နေဝီထိဆိုတာအာယုန်နဲ့ဒွါရတိုက်မှာဖြစ်ရတာလေဒွါရတွေမှာမှဖြစ်ခွင့်မရှိရင်အာယုန်လာတိုက်လို့မရရင်ဝီထိလည်းဖြစ်လို့မရတဲ့အတွက်ဆိုယိုးလေးမှာပထမဆုံးဝီထိပိုင်းဆိုယိုးမှာတချောင်းပါတယ်ဒွါရဝိမုတ်စိတ်16ပါးသည်ဝီထိဝိမုတ်စိတ်မိနားလေလားအဲ့ဒီမှာမှထက်သွားမယ်ဘာလို့ဒွါရတွေကလွတ်လဲဆိုရင်ပဋိသင်္ဍေဘုံသုတိကိစ္စတက်လို့နောက်တစ်ခါအဲ့ဒီပရိသန္တိဘဝင်သုတိကိစ္စတက်ရင်အာယုန်နဲ့ဓွာရတိုက်လို့မရမရတဲ့အတွက်ဝီထိဝိမုတ်ဒါကြောင့်ဝီထိဝိမုတ်စိတ်ဆိုပရိသန္တိစိတ်ဘဝင်စိတ်သုတိစိတ်ဟုတ်လားဒီထိရလားအဲ့ဒီမှာမှထက်စစ်မယ်ဓွာရဝိမုတ်စိတ်19ပါးထဲမှာ6ဓွာရမှာအမြဲလွတ်တာကမေဂုတ်ဝိပက9ဟုတ်လား6ဓွာရမှာယံခါလဲလွတ်တယ်ယံခါလဲဖြစ်နိုင်တာကစေပါမမိသေးလား6ဒွါရမှာယံခါဖြစ်ယံခါလွတ်ကစေပါဘာလေးလဲ6ဒွါရကအမြဲလွတ်ကပြန်ကြက်အောင်မေ6ဒွါရမှာလွတ်တဲ့ဒွါရဝိမုတ်စိတ်19ပါးဝဲ6ဒွါရမှာယံခါလွတ်ယံခါဖြစ်ကစေ
ပါ
ပြောသောဒွာရမအမြဲလွတ်သောစိ
တ
်ကံမေမေမေကုတ်ဝိပေစိတ်၉ပါးသည်ဘာကြောင့်၆ဒွာရမအမြဲလွတ်သနည်းမေကုတ်ဝိပေစိတ်၉ပါးသည်သုံးကိစ္စသာတတ်တဲ့အတွဲ၆ဒွာရမအမြဲဥပိ္ပခတန္တိရဏနေတိ6ဓွာရမှာယံခါဖြစ်ယံခါလွတ်လို့ပြောတယ်ဥပိ္ပခတန္တိရဏနေတိအဘဲကြောင့်6ဓွာရမှာယံခါဖြစ်၍ယံခါလွတ်တယ်လဲဆိုသူ့ရဲ့ကိစ္စပြောရအောင်ဥပိ္ပခတန္တိရဏနေတိ ငါကိစ္စဘယ်နှကိစ္စငါကိစ္စဒါကိစ္စလဲဆိုသူ့နာမည်ကိုစပြောကိစ္စတရားယုံကိစ္စဒါအပြင်ပရိသန္တိကိစ္စဘဝင်ကိစ္စဒါဆိုရင်ဥပိ္ပခာတတိရဏနှစ်တိငါကိစ္စဒါကိစ္စလဲပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စအပြင်သူ့နာမည်သူပါတယ်တတိရဏကိစ္စတရားယုံကိစ္စငါကိစ္စတက်ဟုတ်လားရှင်ပဋိသင်္ဍေဘဝိသုတိကိစ္စတက်ခိုက်6ဒွါရကလွတ်ယူ၏တန်တိရဏကိစ္စဒရာယုံကိစ္စတက်ခိုက်ဖြစ်တဲ့အတွေ့ယံခာလွတ်ယံခာဖြစ်မှတ်မိလားမဟာဝိဘက်စိတ်10ပါးဘာကြောင့်6ဒွါရမှာယံခာလွတ်ယံခာဖြစ်လဲဆိုသူကိစ္စကိုပြောရင်မဟာဝိဘက်စိတ်10ပါးသည်၄ကိစ္စတက်ဘာကိစ္စလဲပဋိသင်္ဍေကိစ္စဘဝင်ကိစ္စခဏလေးခဏလေးခဏလေးခဏလေးခဏလေးအဲ့ဒီကိစ္စအပြင်သူကမဟာဝိဘက်ဆွဲကြောင့်တီဆိုတဲ့ဟာမပါတဲ့အတွက်တရားယုံကိစ္စဟုတ်လားဥပိ္ပခတတိရဏနှစ်တိငါကိစ္စပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စပြီးရင် तू ကတန်တီရဏဖြစ်တော့တီလေးထဲလိုက်ပြီးရင်ယုံတီယုံမဟာဝိဘက်စိတ်၈ပါး၄ကိစ္စပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စ तू ကတန်တီရဏမပါတဲ့အတွက်တရားယုံအဲ့လိုမှန်ရှင်းလားလဲမသိမဟဂဝိဘက်ကိုပါကတော့ပဋိသင်္ဍေဘဝင်သုတိမဟာမဟဝိဆို3မဟာဝိဆို4ဟုတ်လားမဟဝိဆိုရင်3မဟာဝိဆိုရင်အဲ့ဒီ4ကပဋိသင်္ဍေဘဝင်သုတိဖြင့်တရားယုံဥပိ္ပခတန္တိရဏနှစ်ဆိုရင်5ပဋိသင်္ဍေဘဝင်သုတိအပြည့်တန္တိရဏပထမစဉ်မှာကြုံလုံးကျက်ပေးတာရလားရပြီနော်ဒါဆိုရင်ပြောချင်တာကဓာရဝိမုတ်စိတ်16ပါးတည်းမှာ6ဓာရကအမြဲလွတ်တာမေကုတ်ဝိပဲကို6ဓာရမှာယံခာဖြစ်ယံခာလွတ်တာက10ခုပါနေရင်ဓာရတွေတောင်မှယံခာဖြစ်ယံခာလွတ်ဆိုရင်ဝီထိကလည်းယံခာဖြစ်ယံခာဘယ်လိုခါမှာဝီအာယုန်နဲ့ဓာရတိုက်တဲ့ဝီထိကိစ္စဖြစ်တယ်လေဆိုရင်တန္တိရဏကိစ္စနဲ့တရားယုံကိစ္စတက်ခိုက်ဝီထိထဲမှာပါတယ်ပဋိသင်္ဍေဘဝိသုတိကိစ္စတက်ခိုက်ဝီထိကလွတ်တယ်ရှင်းလားဥပိ္ပခတန္တိရဏနှစ်တိငါးကိစ္စမှာပဋိသင်္ဍေဘဝိသုတိကိစ္စတက်ခိုက်ဓွာဝီထိကလွတ်တယ်သို့တော့တန္တိရဏကိစ္စတရားယုံကိစ္စကြိုင်ပိစီပိစဓွာရဝီထိတွေမှာဆိုရင်တန္တိရဏတရားယုံရှိတယ်လို့မနောဓွာရမှာတရားယုံမရှိဘူးလားအဲ့ဆိုရင်ဥပိ္ပခတန္တိရဏတိဝီထိကအမြဲမလွတ်ဘူးဝီထိစိတ်မှာအမြဲမလွတ်ဘူးမဟာဝိဘက်စိတ်၈ပါး၄ကိစ္စပရိသန္တိဘဝိသုတိကိစ္စတက်ခိုက်၆ဒေါ်ရကလွတ်တယ်လို့ဝီထိလည်းလွတ်တယ်ဝီထိဝိမုတ်သို့တော့တရားယုံကိစ္စတက်အာယုန်နဲ့ဒေါ်ရတိုက်တဲ့ဝီထိစိတ်တွေထဲမှာမပါဘူးလားဒါဆိုရင်သူသည်ဝီထိဝိမုတ်အမြဲမဟုတ်ဘူးဧကံမဟုတ်အနေကံဒါဆိုရင်ပဋိသင်္ဍေဘဝင်သုတိကိစ္စတက်တဲ့စိတ်ပေါင်း16ပါးထဲမှာ6ဒွါရကအမြဲလွတ်တာမေကုတ်ဝိဘက်တိဒွါရဝိမုတ်အမြဲဖြစ်တယ်လို့ဝီထိဝိမုတ်အမြဲဖြစ်တဲ့အတွက်ဝီထိပိုင်းမှာအရေးတကြီးမှတ်ရတော့မယ်အပိုင်းပါလာပြီစာမေးပွဲမှာအာယုန်နဲ့ဒွါရတိုက်တဲ့ဝီထိစိတ်တွေဝီထိဇင်တွေချခိုင်းရင်လေဝီထိဇင်ကိုချပြပါလို့မေးရင်တိဏဒါရီနောက်ဘဝင်နေရေးရတယ်ဝီထိစိတ်ကိုချပြပါဆိုရင်တိဏဒါရီမပါဘဲနဲ့အဝဇန်တုတရားယုံမဲရေးရတယ်လို့အခုနောက်ပိုင်းစိတ်တွေမှာပုဂ္ဂိုလ်တွေမှာရမ်းနိုင်တဲ့စိတ်ပေါင်းတွေတွေ့တဲ့အခါမှာလေရမ်းနိုင်တဲ့စိတ်ပေါင်းကိုရေးပါဆိုပြဿနာမရှိဘူးရသမျှအတွက်ဝီထိစိတ်ကိုရေးတွက်ပါလို့မေးမယ်ချခိုင်းတာမဟုတ်ဘူးနော်ရေတွက်ပါဆိုရင်အဲ့ဒီရမ်းနိုင်တဲ့စိတ်ပေါင်းတဲ့ကဝီထိဝီမုတ်စိတ်ပါနေနှုတ်ပြရတယ်ဝီထိဝီမုတ်စိတ်ကလည်း16ပါးကိုမနှုတ်ရဘူးမဟဂုတ်ဝီဘက်9ပါးကိုပဲနှုတ်ရမယ်ရှင်းလားဒီထိရလားဒါဆိုရင်အခုပြောတော့မယ်ဒုက္ခတိအာဟိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်းဒီ30ခွန်ဟုတ်လားအာဂုတု12ဟတိတုပ္ပတ်ကျင်တော်အာဟိစိတ်စခွန်မဟာကုသိုလ်မဟာကုသိုလ်ဟာမဟာဝိဘက်လေမဟာကုသိုလ်ရှစ်ပေါင်းလိုက်30 အဲ့ဒီ39မှာမဟေကုတ်ဝိဘက်မပါရင်ဒုက္ခတိအာဟိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်းဆိုလဲ39ဖြစ်နိုင်သောဝိတိစိတ်ပေါင်းပြောလဲရှင်းပြီလားရှင်းပြီလားအဲ့ဒါသင်ပေးတာနားလည်လားကဲနောက်တစ်စစ်သွားမယ်ဒုက္ခတိအာဟိပုဂ္ဂိုလ်တွေမှာဆိုတော့အတင်ညာတတ်မပေါင်းနော်ဒုက္ခတိအာဟိပုဂ္ဂိုလ်ကသုံးစားရှိတယ်နော်လူဒုက္ခတိအာဟိနတ်ဒုက္ခတိအာဟိဗြမာဒုဗြမာဒုက္ခတိအာဟိကယုတ်ကြီးပဲရှိတော့အတင်ညာတတ်မှာဖြစ်နိုင်တဲ့စိတ်ပေါင်းတွက်เสียမလို့ရင်ဒုက္ခတိအာဟိပုထုဇဉ်တွေမှာဖြစ်နိုင်တဲ့ရနိုင်တဲ့စိတ်ပေါင်းတွက်ကြအောင်ဆိုအကုသိုလ်စိတ်12ပါးမှာပယ်เสียပါမှာအကုသိုလ်စိတ်12ပါးပယ်နိုင်တဲ့သူသည်ကုသိုလ်တွေကမကုတို့ရမှာပဲနိုင်တာဟုတ်လားသူကတိအဟိတို့ဒွိဟိတို့ကျမတို့လို့ဟာလာတိဟိပုထုဇဉ်ကြီးဖြစ်နေအောင်တော့ဘာမဲ့မှမမရရင်မပယ်နိုင်ဘူးလေဒါဆိုရင်သူကတိအဟိပုဂ္ဂိုလ်မှာအကုတို့စိတ်အေးစဉ်းစားနေနဲ့ဘာလေးများပယ်သွားပြီလဲမစဉ်းစားနဲ့ပယ်ဟုတ်မပယ်ဘူးနားလည်ပြီလားမမရရင်အဲ့ဒါမှတ်ထားလိုက်ဒါဆိုရင်သူကတိအဟိပုထုဇဉ်မှာအကုတို့စိတ်အာယစေစေစေပါဝေယဟန္နာမမဖြစ်တော့ဟတိတုဘမင်းရတော့18ပါးလာပြီကာမတောပနာ24မှာသူကတိအာယိပုဂ္ဂိုလ်မှာမဟာကုသိုလ်စိတ်10ပါးဖြစ်လားမဟာကရိယာမဖြစ်ဘူးစဉ်းစားမယ်မဟာဝိဘက်10ပါးမဟာဝိဘက်10ပါးတဲ့ကတဲ့သူကတိဆိုတဲ့လူဘုံနဲ့ဘုံနေမှာရတဲ့အာယိပုဂ္ဂိုလ်ကြီးဖြစ်နေပင်မဲ့တဲ့သူလှုပ်ခဲ့တဲ့ကံနေကြောင့်တဲ့သူလှုပ်ခဲ့တဲ့ကံနေကြောင့်တဒါယုံကိစ္စတက်ရင်တော့မဟာဝိဘက်ထဲကညာနာဝိဘယုတ်ကလေးတော့ဖြစ်ခွင့်ရတယ်မဟာဝိဘက်ညာနာဝိဘယုတ်ဖြစ်လို့ရဆိုလိုတာသူလှုပ်ထိုက်တဲ့ကံကြောင့်ဘုရားရှင်တို့ဘာလို့ဖူတာတွေဘာတွေရောမရှိနိုင်ဘူးလားဒါကြောင့်မဟာဝိဘက်ညာဝိ၄ပါးသည်ဘာကိစ္စအနေနဲ့ဖြစ်ခွင့်ပေးလဲတဒါယုံကိစ္စတဒါယုံကိစ္စအနေနဲ့ဖြစ်ခွင့်ရတဲ့အတွက်ခုန39နဲ့မှာတဒါယုံကိစ္စတက်တဲ့မဟာဝိဘက်ညာနာဝိပယုတ်စိတ်၄ပါးထည့်လိုက်ရင်42ပါးအဲ့ဒီ42ပါးထဲမှာမဟဂုတ်ဝိဘက်၉ပါးပါလာမပါတဲ့အတွက်သူကတိအာဟိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်း41ဝိထိစိတ်ပေါင်းလေ41အေးအေးဆေးဆေးပဲရှင်းလားရှင်းလားရှင်းနိုင်တဲ့စိတ်ပေါင်းပြောလေ41ဝီထိစိတ်ပြောလေ41ပဲမှတ်ပါလေရလားရှင်ကဲဒွိဟိတ်ဒွိပုထုဇဉ်ဆိုတာဘယ်ဘုံနေမှာပဲရှိလဲကာမတုဂရိခုနှစ်လူဘုံမှာရှိတဲ့ဒွိပုထုဇဉ်နေနတ်ပြည်မှာရှိနေတဲ့ဒွိပုထုဇဉ်နေဖြစ်နိုင်တဲ့စိတ်ပေါင်းဆိုတော့ဒွိဟိတ်ဆိုရဲအမောဟိမပါဘူးလေအကုသိုလ်စိတ်12ပါးဘာပဲလဲ12ပါးအာယစိတ်18ပါးဝယ်အာယစေစက်ခွန်ပ်ကာမဒေါပနာ24လာပြီမဟာကုသိုလ်စိတ်10ပါးဖြစ်လာမဟာကရိယာမဟာဝိပစိတ်10ခုတည်းကညာနာဝိပယုတ်စိတ်4ပါးသည်ဒွိဟိတ်ပုဂ္ဂိုလ်တို့ရဲ့ပဋိတန်တေဘဝင်သုတိစိတ်ဟုတ်လားဒွိဟိတ်ပုဂ္ဂိုလ်တို့ဒီမဟာဝိပညာနာဝိပယုတ်စိတ်4ပါးနဲ့ပဋိတန်တေဟုတ်ရဲ့လားဒွိညာနာဝိပယုတ်ဆိုရဲအလောနဲ့အာတော်ပဲဟိတ်နှစ်ပါးရှင်းနေလေအမောဟိမပါလေဒါဆိုရင်မဟာဝိဘက်ညာနာဝိပယုတ်စိတ်၄ပါးသည်ဒွိဟိတ်ပုဂ္ဂိုလ်အတွက်ပဋိတန်တေဘဝင်သုတိအပြည့်တရားယူ၄ကိစ္စပါတယ်သူကတိအာဟိပုဂ္ဂိုလ်မှာမဟာဝိဘက်ညာဝိသည်တရားယုံကိစ္စနားလည်တယ်နော်ဒွိဟိတ်ပုဂ္ဂိုလ်ကြာရင်မဟာဝိဘက်ညာဝိ၄သည်ပဋိတန်တေဘဝင်သုတိအပြည့်တရားယူစာမေးပွဲမှာမေးမေးမမေးမေးတက်နေအောင်သင်ပေးခဲ့တာဒီမှာမိတ်ဆွေများဟုတ်ကဲ့အဲ့ဒီလိုနားလေရသူကတိအာဟိပုဂ္ဂိုလ်မှလည်း41ဒွိဟိပုဂ္ဂိုလ်မှလည်း41ဘလို့ထူးကြလဲဆိုရင်သူကတိအာဟိပုဂ္ဂိုလ်မှပါတဲ့41ထဲကမဟာဝိဘက်ညာဝိ၄သည်တရားယုံကိစ္စဒွိဟိပုဂ္ဂိုလ်မှပါတဲ့မဟာဝိဘက်ညာဝိ၄သည်ပဋိတန်တေဘဝင်သုတိတရားယုံ၄ကိစ္စတကယ်တက်သွားပြီအဲ့ဒါဆိုအိမတန်ဝမ်းသာဖို့ကောင်းတယ်နော်ကျမတို့တင်စင်တော့မတက်ဘူးမတက်ဘူးကိုတင်စင်တော့အဲ့လိုလည်းမမြင်ဘူးဓမ္မမိတ်ဆွေတို့လေအဲ့ဒီလိုသာစူးစမ်းသွားမယ်ဆိုရင်ကျမအစမ်းသက်ခံရဲတယ်ဓမ္မမိတ်ဆွေတို့ဘယ်ဆရာတော်ကြီးတွေနဲ့တွေ့တွေ့ဟဲ့လို့မေးလိုက်တောင်းတောင်းတောင်းဖြေနိုင်လိမ့်မယ်ဟုတ်လားမေးနေပါလားမသိပါဘူးတကယ်တက်သွားရင်ပျော်စရာသိတ်ကောင်းတာနော်ဟိုကျမတို့အဲ့ဒီလိုတကယ်နားလည်သွားရင်လေစကားပြောတာကွာသွားပြီကွာသွားပြီရိုးရိုးလူတွေနဲ့လည်းပြောလို့တက်တယ် တကယ်သူတော်ကောင်းကြီးတွေနဲ့လည်းစကားပြောတတ်လာတယ်အပြင်ပညာရှင်ကြီးတွေနဲ့တွေ့လဲစကားပြောတတ်သွားတယ်ဘလောက်ကောင်းသွားလဲအဆင့်အကုန်လုံးနဲ့သွားလို့ရလားမရအောင်အဲ့တော့အရိယာကြီးတွေပါတယ်ဆိုရင်လည်းသူတို့ကလည်းကိုယ့်အဆင့်ကိုသိလားမသိဘူးလားအေးသူတို့အတိတော့ပါပြီအကျင့်တော့မပါသေးဘူးလေသိမှာပဲဟုတ်ပြီနော်ဘာပဲဖြစ်ဖြစ်ဒီလမ်းကြောင်းကြီးပေါ်တော့ကျမတို့ရောက်ပြီလားမရောက်ဘူးလားရောက်သွားပြီအဲ့ဒါဝမ်းသာစရာကြီးပဲနော်ဓမ္မမိတ်ဆွေတို့ဝမ်းသာလားမဝမ်းသာလားမသိပါဘူးမသိပါဘူးကျမတော့ဓမ္မမိတ်ဆွေတို့ကျမပေးသလောက်ကိုလေလက်ခံနိုင်နေတာတွေ့တော့ကျမဝမ်းသာတယ်လူတိုင်းတော့မဟုတ်ဘူးပေါ့လေကိစ္စမရှိဘူးလေဒီအများကြီးတွေကဒါ၄-၅ယောက်လောက်ရလဲကျမပေးခဲ့ရမှာပဲဒါဆိုတော့နောက်ပိုင်းနေမှာပြန်စူးစမ်းမယ်ဆိုရင်ဒီအခွေတွေဒီ record ကျန်ခဲ့လိမ့်မယ်ဒါကြောင့်ကျမအခုကိုကြံနေတဲ့ကျမ်းမာရေးနဲ့အသက်တန်းဘလောက်မှမပြောလို့မရဘူးဟိုတနေ့မနေ့ကပဲကျမတို့ဆရာမကျမရဲ့တပည့်လည်းဟုတ်တယ်လက်တွဲပေါ်ဆရာမပေါ့နေပြည်တော်ကဆရာမလိုက်ကောဆရာမတယောက်ဆုံးသွားရှာတယ်နော်အဲ့တော့ဆုံးသွားရှာတယ်ဆိုတော့ကျမတို့နဲ့အသက်နဲ့မတိမ်မရိမ့်နေပဲမတိမ်မရိမ့်နေဆိုတော့သူတော့ဆုံးသွားပြီအနည်းကလူတယောက်ဆိုတော့ကြာဖို့တန်ဟလာမြင်းနေမှာဖျားဟောတဲ့ထဲမှာလေတချို့မြင်းနေရကြာဖို့တန်ရွှမ်းကနေကြာယုံနဲ့ပန်းနဲ့ရအောင်ပြေးတယ်တဲ့တချို့မြင်းနေကြတော့ရွှမ်းယုံနဲ့မပြေးဘူးကို့အသားလေးကိုခက်ဆက်ဆက်ထိမှပြေးတယ်တဲ့တချို့မြင်းကခက်ဆက်ဆက်လေးထိလည်းမပြေးသေးဘူးတဲ့အရေပြားကိုပေါက်ပြီးတော့ဟလာသွေးဆုပ်လာမှပြေးတယ်တချို့မြင်းကသွေးဆုပ်လာမှဖြုံမှုတဲ့နော်အဲ့ဒါအယိုးအထိထိသွားတော့မှပြေးတယ်အဲ့ဒီအယိုးအထိထိမှပြေးတဲ့မြင်းသည်မပြေးနိုင်တော့ဘူးဒီလိုပဲတဲ့လူတွေမှလည်းဘယ်နေရာမှာတော့ဘသူတည်တဲ့လို့ကြားရင်နဲ့မရဏသဘောကိုတန်ဝေကရပြီးစူးစမ်းထုတ်တဲ့လူရှိတယ်အဲ့ဒါကြာဖို့တန်ရှွမ်းကနေကြာယုံနဲ့ပြေးတဲ့မြင်းနဲ့တူတယ်တချို့ကြတော့ဘသူတွေဘလို့တည်တဲ့ကိုနဲ့မဆိုင်မပြေးသေးပါဘူးဟုတ်တယ်လားတန်ဝေကလည်းမြင်အော်တည်သွားပြီပြီးပြီတချို့ကြတော့ကို့အရေပြားလေးကိုခက်ဆက်ဆက်ကလေးထိလိုက်တာနဲ့ပြေးတယ်ဆိုကို့ပတ်ဝန်းကျင်ရောက်လာပြီအဲ့ဒါဆိုတန်ဝေကရလားမရဘူးလားရတယ်အဲ့ဒါဆိုကျိုးစားအသေးမဦးခင်ကျမတို့သိတယ်လေအဲအဲ့ဒါအော်မယ်အော်မယ်သိတယ်အဲ့ဒီຢာတွေနဲ့နော်ညံဦးအောင်ဆိုတာလူလားမသိဘူးနော်နာမည်ကမောင်ညံဦးအောင်လားမသိဘူးနော်နော်တမမိတ်ဆိုအဲ့လိုဖြစ်နေတာအဲ့ဒီလိုပြေးတဲ့တံဝေကရတာရှေ့တချို့ကြတော့ဟဲ့လားအရေးကွန်ဆုတ်ပြီးတော့သွေးဆုတ်လာမှဆိုကိုကိုတိုင်းနာမကျန်းဖြစ်လာမှတံဝေကရဟဲ့ဆိုမကိုပတ်ဝင်းကြီးအနည်းရောက်လာကိုမိသားစုတွေကကိုအမြဲတမ်းချစ်တဲ့သူလောက်ဆိုရင်အရေးကွန်ဆုတ်သွားပြီးတော့သွေးထွက်လာပြီအဲ့ဒီလောက်မှတံဝေကရတာရှိတယ်ကိုအမေကိုအဖေကိုသားကိုသမီးဆုံးမှတံဝေကရတဲ့သူတချို့ကကိုအမေကိုအဖေကိုသားကိုသမီးတွေဆုံးလဲတံဝေကမရဘူးတဲ့ကိုကိုတိုင်းကြုံမှတံဝေကရတော့အယိုးထိနေပြီပြေးလို့အဲ့ဒီလိုပါအခုတော့ပေါ်တော်မှအခုတန်ဝေကရပါတယ်တပတ်မိတ်ဆွေများအရင်ကလည်းကျမကြီးမကောင်းတဲ့အတွက်ဘလောက်တင်နိုင်အောင်မလဲဘလောက်လှုပ်ပေးနိုင်အောင်မလဲဆိုရယ်စိတ်နဲ့ကျမတို့တွန်းလောင်နေတာအခုဒီမှာဆိုတော့အေးငါလည်းနီးလာပြီဟုတ်လားဓမ္မမိတ်ဆွေတို့လည်းနီးလာကြိုးစားရမှာဒါကြောင့်အချိန်တိုင်းကျမတို့အချိန်နေမှာဒီလိုမျိုးကုန်သွားတဲ့အချိန်တွေတန်ဖို့အင်တန်ရှိတယ်အဲ့ဒီထဲမှာမှဓမ္မမိတ်ဆွေတွေပေးသလောက်ရသွားရင်မမောဓမ္မမိတ်ဆွေများမဟုတ်တာလုပ်ရင်တော့မောမှာနော်သဘောပေါက်လားအေးအဲ့ဒါလေးတော့မလုပ်စေနဲ့အဲ့ဒါကျန်တာဆိုရင်ဓမ္မမိတ်ဆွေတို့ဘလောက်လုပ်ပေးရလုပ်ပေးရလုပ်ပေးမှာဒါကြောင့်စိတ်မပူနဲ့အဘိဓမ္မာသမားတွေဒီကျမရဲ့ရင်ဝင်အောက်မှာအမြဲထားတယ်ကျမဝိသုဒ္ဓိမဲ့အထိမသွားအောင်ခဏသွားပြီးပြန်ပြန်လာတယ်အဘိဓမ္မာကိုကျမဘသူ့ကိုမှမပေးဘူးကျမအမြဲတမ်းရေအောင်မကွာထားတယ်ဘာလို့ဆိုအဘိဓမ္မာအချိန်မှာအပြည့်တင်ပေးမှာအခြေခံကောင်းပြီဆိုတီကာကိုလှုပ်ပေးလိုက်မယ်ဒီကဆရာမတွေဘယ်ဒီတင်နှမ်းမှမဟုတ်ပါဘူးဘယ်သွားသွားဓမ္မမိတ်ဆွေတို့မျက်နှာမငယ်ရတော့ဝိသုဒ္ဓိမဲ့လည်းဒီတင်နှမ်းမှမဟုတ်ဘယ်နေရာသွားသွားဓမ္မမိတ်ဆွေအဘိဓမ္မာအခြေခံအောင်တော့ကျမစူးစမ်းပြီးသွားမယ်သဘောပေါက်ပြီနော်ကဲအခုလေဓမ္မမိတ်ဆွေတို့ဒီသဘောလေးကိုမြင်အောင်ကြည့်သွားရအောင်အခုဘယ်ကနေဘယ်ရောက်သွားလဲဟမ်အဲ38ပုဂ္ဂိုလ်ဟာ38ပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်သည်41သူဂရီအာဟိတ်မှာလဲ41ကွာခြားတာဒီသူဂရီဒွိဟိတ်ကအဒုဂရီအာဟိတ်က39ဒုဂရီအာဟိတ်နဲ့သူဂရီအာဟိတ်ကွာခြားချက်ကမဟာဝိဘက်ညာဝိ4အဲ့ဒီမဟာဝိဘက်ညာဝိ4ဒီသူဂရီအာဟိတ်မှာတဒါယောတခါမဟာဝိဘက်ညာဝိ4ဒီဒွိဟိတ်မှာလဲ41ပဲသူကကြတော့ပဋိသင်္တေဘဝင်စုတိတဒါယောမေးသည်ဖြစ်စေမမေးသည်ဖြစ်စေတတ်ပါစေအဲ့ဒီမှာမှထတ်တိုးမယ် ကျမတို့တိရိပ်ဗုဒ္ဓဆင်ဆိုရင်အဲ့ဒီ51ထဲမှာကျမတို့ရဲ့ပဋိသင်္ဍေဘဝင်သုတိကိစ္စတက်တဲ့မဟာဝိဘက်ညာတန်လေးလဲထည့်လိုက်ရော55အဲ့တော့ကျမတို့အတွက်မဟာဝိဘက်ညာတန်လေးသည်ပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စတရားယုံကိစ္စအပြင်မဟာဝိဘက်ညာဝိတ်လေးသည်တရားယုံကိစ္စပါပါသွားတယ်။ဒါပြောမှန်းလည်းမသိလိုက်ဘူးကျမတို့တိဟိတ်ဗုဒ္ဓစင်တွေမှာမဟာဝိဘက်ဒွိဟိတ်ထဲကမဟာဝိဘက်ညာဝိတ်လေးတည်တရားယုံမဖြစ်ဘူးလားတခါကျမတို့ကတိဟိတ်ဖြစ်တဲ့အတွက်မဟာဝိဘက်ညာတန်လေးထပ်ရတဲ့အခါမဟာဝိဘက်ညာတန်လေးတည်ပဋိသင်္ဍေဘဝင်သုတိအပြင်တရားယုံမှာထပ်ရတော့ကျမတို့ရဲ့ပဋိသင်္ဍေကိစ္စကတော့မဟာဝိဘက်၈ခုထဲကညာနာတံပြုတ်လေးတရားယုံကိစ္စဆိုရင်၈ခုလုံးဖြစ်သွားတယ်ရှင်းလားတရားယုံကိစ္စဒါကြောင့်ဓမ္မမိတ်ဆွေများအိဋ္ဌာယုံဖြစ်အပ်ဆိုရင်အာဟိကုတလတန္တိရဏ၃နဲ့အာဟိကုတလဝိဘေဥပိ္ခာတန္တိရဏရဲ့အိဋ္ဌာယုံဆိုရင်မဟာဝိဘေထဲကဥပိ္ခာ၄အတိအိဋ္ဌာယုံဖြစ်အပ်ဆိုရင်အာဟိကုတလဝိစိတ်ထဲကသောတိရဲ့မဟာဝိဘေထဲကသောမနတ၄တွေယူတာတိုင်းမရှိဘူးလားဒါကိုကြည့်ချင်းအားဖြင့်ကျမတို့တိရိပုထုဇဉ်နေမှာတရားယုံကိစ္စတတ်တာမဟာဝိဘေ၈ပါးလုံးဒွိဟိတ်ဗုဒ္ဓဇင်နေမှာတရားယုံကိစ္စတတ်တာညာဝိတ်လေးသုဂတိအာဟိတ်တွေမှာတရားယုံကိစ္စတတ်တာညာဝိတ်လေးဟုတ်လားသတိထားဒုဂတိအာဟိတ်ပုဂ္ဂိုလ်တွေမှာတရားယုံကိစ္စတတ်တာမရှိဘူးဆိုတာမဟာဝိဘက်ထဲကမရှိဘဲနဲ့သူတို့ရဲ့ဥပိ္ခာတန္တိရဏနှစ်ထဲရပဲဖြစ်သွားလားမဖြစ်သွားဘူးလားသဘောပေါက်နေရမယ်အဲ့လိုမျိုးတွေကြွားချက်ချက်တွေအများကြီးရှိတဲ့အတွက်ကျမတို့ကစာချက်ရင်ဒုဂတိအာဟိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်း39ဝီထိစိတ်39ဒုဂတိအာဟိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်း40ဝီထိစိတ်40ဒွိပုဂ္ဂိုလ်မှာဖြစ်နိုင်တဲ့စိတ်ပေါင်း41မနဲ့ငမငါဘူး41ဝီထိစိတ်40အဲ45လို့ဖြေတာတက်ရောက်ပဲအဲ့နာကြားတယ်နော်ကျမနာအဲ့ဒါရှယ်ပဲမဟုတ်တာကြီးပဲကုန်ကြားတယ်တိဘုဒ္ဓဇင်နေမှာဖြစ်နိုင်တဲ့စိတ်ပေါင်း45ဝိထိစိတ်45ပြီးသွားပြီမဲ့ပုတ်ကို၄ရောက်၌မိမိဆိုင်ရာမဲ့စိတ်တစ်ပါးစီရှိတဲ့အတွက်အရေးကြီးဆုံးလာပြီပုတ်ကို12ရောက်ရှိရဝဲစိတ်အနည်းဆုံးရနိုင်တဲ့ပုတ်ကို၄ရောက်မဲ့ပုတ်ကို၄ရောက်မှာမိမိဆိုင်ရာမဲ့စိတ်တစ်ပါးဒီပဲရှိတယ်ဟုတ်လားမြင်ရမယ်နော်မဲ့ပုတ်ကို၄ရောက်မှမက်ဆေ့တပါးစီပဲရှိတဲ့အတွက်လောကကြီးမှာစိတ်အနည်းဆုံးရနိုင်တဲ့ပုတ်ကိုဆိုရင်မဲ့ပုတ်ကိုဒုက္ခိအာဟိပုတ်ကိုမှာရနိုင်တဲ့စိတ်ပေါင်း39ဒုက္ခိအာဟိမှာရနိုင်တဲ့စိတ်ပေါင်း41ဒွိဟိမှာရနိုင်တာ40ဇံမရတဲ့တိဟိပုထုစေမှာရနိုင်တာဇံရတဲ့တိဟိပုထုစေဆိုရင်45ထဲမှာမဲကုတ်ကုသိုလ်ကိုယ်ပါထည့်လိုက်တော့50မဲကုတ်ကုသိုလ်ကိုယ်ပါပဲထည့်တဲ့အတွက်ဇံမရဇံရတဲ့တိဟိပုထုစေမှာရနိုင်တဲ့စိတ်ပေါင်းဇံရတော့တိဟိပုထုစေပုဂ္ဂိုလ်မှာရနိုင်တဲ့စိတ်ပေါင်းအဲ့ဒီထဲမှာ45တွေကဘာပါနေတာဒါဆိုသတိထားနော်ဇံရတဲ့တိဟိတ်ပုထုဇဉ်ပုဂ္ဂိုလ်မှာရနိုင်သောစိတ်ပေါင်း54ရနိုင်သောဝိထိစိတ်ဘာကိုနှုတ်လိုက်လဲဘာကိုဘာကိုနှုတ်လိုက်တာလဲဝိထိမုတ်စိတ်ဆိုတာမင်းကကုသိုလ်လားမင်းကဝိဘက်လားဘာကိုသွားနှုတ်နေတာလဲအဲ့ဒါကြောင့်သတိထားလို့ပြောနေတာမလေးဒီမှာမှားကြစမ်းပါစေဟုတ်လားဟိုမှာသွားမမှားဘူးမှားမယ်ဆိုတာတိတယ်တိတယ်ဒါကြောင့်ဓမ္မမိတ်ဆွေတို့သတိထားဖို့ပြောနေတာနားလေပြီလားပြန်ပြောမယ်ဇံရတော့တိဟိပုထုဇေမှာဖြစ်နိုင်တဲ့စိတ်ပါ54အဲ့ဒီ54ကဘယ်ဟာမှာတိရိဇံမရတဲ့တိရိပုထုစီမှာဖြစ်နိုင်တာ45ထဲမှာဘာတိုးနေတာလဲပုထုစီနေဇံရရင်တိုးမှာကထမေးတော့မင်း မဲကုတ်ကုသူကိုပါတိဘာကိစ္စတတ်တာလဲဇောကိစ္စအုံးမလေးဇောကိစ္စဟုတ်တယ်လားဟုတ်ကဲ့လားဇောကိစ္စပရိသတ်နေဘုသုတိမဟုတ်ဘူးဟုတ်ရဲ့လားဇောကိစ္စတတ်တဲ့စိတ်တွေထဲမှာဓမ္မမိတ်ဆွေများအကုသိုလ်စိတ်30နှစ်ဟတိတုပ္ပတိမဟာကုသိုလ်ကရိယာ36ဒါဆိုရင်မဲခုတ်ကုသိုလ်ကိုပါပေါင်းလိုက်တာဇံရလို့ပုထုဇဉ်နေဇံရလို့ပေါင်းတာမဟုတ်ဘူးလားဘာကိစ္စလဲဘာဇောလဲဆိုဇံဇောဟုတ်ရဲ့လားဇာနာဝီထီတွေမှာဇံဇောတွေမှာတိုးမှာပေါ့သွားပြီးတော့သူ့ကိုနှုတ်ဆို့ရမလားဝီထီလက်စိတ်လားဝီထီမုတ်စိတ်လားမဲခုတ်ကုသိုလ်ကိုပါသည်ဝီထီစိတ်လားဝီထီမုတ်စိတ်လားပါဝီတိစိတ်လေအပနာဇောပါတဲ့ဝီတိစိတ်ဇာနာဝီတိမှာပါတဲ့စိတ်ဟုတ်လားဘာလို့သွားပြီးဝီတိမုတ်စိတ်လို့ပြောတာ ਨੇ နှုတ်မလားဟိုဘက်ကနှုတ်မလားနှုတ်ခဲ့ရင်ဒုတ်ယူခဲ့เนาะတကယ်ဆာမွေးမှာဆေးရမကြီးကျမတို့နှုတ်ခဲ့ပြီလို့လဲပြောဒုတ်ကလေးယူလာလိုက်နားလဲလားဒုတ်ကလေးယူလာရင်ကျမသိပြီ तू နှုတ်ခဲ့ပြီနှုတ်ရင်ဘာဖြစ်မလဲနှုတ်ရင်ဘာဖြစ်ပြောင်းမှာပေါ့နှုတ်ရင်ဘာဖြစ်မလဲနှုတ်ရင်ဘာဖြစ်မလဲအေးပြောင်းသွားလိမ့်မယ်ရှိတဲ့အမှတ်ကလေးပြောင်းသွားမယ်သတိထားနှုတ်မှာလားအေးဟိုဘက်ကနှုတ်တယ်ခုနနှုတ်တယ်အားပါရနှုတ်တယ်မင်း तू ကပျော်ပြီးတော့နှုတ်ထဲ45ဆိုအော်ထဲပလိုက်တာဟုတ်လားဇံရတဲ့တိရိပုတ္တစီမှာဖြစ်နိုင်တဲ့စိတ်ပေါ့ဝီတိစိတ်တော်သွားပြီမှတ်တာနောက်တနည်းမှတ်တော့မယ်ကာမဘုံမှာဒါကာမဘုံကပြောတာကာမဘုံမှာရှိတဲ့တိရိပုထုရှင်ပုဂ္ဂိုလ်တွေဆိုရင်ရနိုင်တဲ့စိတ်ပေါင်းကလည်းဒါပဲဝီထိစိတ်ကလည်းဒါပဲမှတ်လိုက်ဘာလို့လဲမဲကုတ်ဝိဘက်၉ပါးဆိုတာရူပဗျမာတွေနဲ့အရူပဗျမာတွေရဲ့ပဋိသင်္ဍေဘွင်စုတိစိတ်ကျမတို့နဲ့လာလာမှမဆိုင်တော့ကာမဘုံသားတွေနဲ့ပတ်သက်ပြီးတော့ရနိုင်တဲ့စိတ်ဆိုလည်းဒါဝီထိစိတ်မေးလဲဒါတော့ကမများနဲ့နားလဲပြီလားအဲရူပဘုံကိုတက်ပြီဆိုရင်တော့မျက်စိရောနားရောလှင်လင်ထားပြီတော့သူနှုတ်ရတော့မယ်နားလဲပြီလားအဲ့ဒါအနှိမ့်ချုပ်သင်ပေးနေတာအတန်းထဲမှာအဲ့လောက်အချိန်မရလို့ပါဓမ္မမိတ်ဆွေတို့တနာပါတယ်အချိန်ပေးပြီလားရှာတယ်ဟုတ်ပြီနော်ခဏနားတော့မယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုယ်စိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစေတက်ရှိကျမ်းမာစွာဖြင့်တော်ကောင်းတရားများစတဲ့တဘူဝါတူအားထုတ်ကြည်ကြံနိုင်ကြပါစေ
ဒီနေ့အာဟာရဒါနအလှူရှင်